Welcome to the Voice of America in Burmese.
ဒီမင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ10ရက်တောက်ကြနေမနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ30.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုမဆူရင်ထွင်တဲ့အတူညင်ညာပေးမှာပါဗင်နီဇွဲလားမှာသမ္မတနီကိုလတ်မာဒူရိုနှုတ်ထွက်ရေးအတွက်ညှိနှိုင်းရုံကလွဲပြီးတခြားဘာမှပြောစရာမရှိဘူးလို့ဘင်္ဂလားဒေ့ရှ်ဆိုင်ရာအထူးတန်တမန်ကပြောကြားလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကဒုက္ခသည်တွေထပ်ပြီးတော့ဝင်မလာစေဖို့အတွက်နယ်စပ်ကိုပိတ်ထားလိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်ဝင်းအောင်လေ
းဟုတ်ကဲ့ပါခင်ဗျာမတိမငြိမ်ဖြစ်နေသေးတဲ့ဗင်နီဇွဲလားနိုင်ငံရဲ့အခြေအနေနဲ့သမ္မတထရန့်နဲ့ကင်ဂျုံအွန်းတို့တွေ့ဆုံမဲ့အပေါ်မျှော်လင့်ချက်တွေကိုတင်ပြသွားဖို့ရှိသလိုကရယာပြည်နယ်မှာအငင်းပွားနေတဲ့ဗိုလ်ချုပ်ကျေးရုပ်ကိစ္စမှာအဖမ်းအဆီးတွေဘယ်လိုရှိနေပါသလဲ
ဒီဥပဒေနဲ့မညီညွတ်တဲ့အတွက်ဖယ်ရှားပေးဖို့နော်အဲ့လိုပြောတယ်ကျွန်တော်ကမဖယ်ရှားပေးနိုင်လို့ပြောတော့ဒီလိုဟိုတရားဓမ္မပဲနော
်ဒီအကြောင်းသတင်းပေးဖို့ခြင်းနဲ့အတူစနပြဦးဆောင်သူကိုတူတီရဲ့ပြောကြားတဲ့ကူဒီကိုလေကြားဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြအောင်မှာပါအခုရင်ဆုံးတော့တောက်ကြနေမနေ့ကင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မြို့တက်နဲ့မတ်စုရင်ထွေးတို့ပြောပြပေးပါဦးဗျာ
ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကိုသူနှုတ်ထွက်ရေးဆိုင်ရာညှိနှိုင်းရုံမှာတပါတခြားဆွေးနွေးမှုတွေလုပ်ရမယ့်အချိန်ကတိတ်လွန်ခဲ့ပြီဖြစ်ကြောင်းဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်အထူးတန်တမန်အဲလီယတ်အေဘရမ်စ်ကပြောကြားလိုက်ပါတယ်မာဒူရိုမှာရုရှားနဲ့ကျူဘာကမိတ်ဆွေတွေရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနမှာအထူးတန်တမန်အေဘရမ်စ်ကစက်တပရင်းတွေကသတင်းတောက်တွေကိုပြောပါတယ်ဒါအပြင်သူ့ကိုနိုင်ငံရေးခုံလုံခွင့်ပေးမယ်လို့ကမ်းလှမ်းခဲ့တဲ့တခြားနိုင်ငံအများအပြားလည်းရှိနေပါတယ်လို့ပြောပါတယ်ဒါပေမဲ့ဘယ်နိုင်ငံတွေလဲဆိုတာကိုတော့နာမည်ထုတ်ပြီးတော့မပြောပါဘူးဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအသစ်ရွေးဆိုဖို့အတွက်လုပ်ရမယ်ဖွဲ့စည်းပုံကြီးလာကန်အဖွဲ့ဝင်တချို့ရဲ့ပြည်ဝင်ခွင့်ဗီဇာတွေကို American ပြည်ထောင်စုကနေပြန်ပြီးရုပ်သိမ်းကြောင်းနဲ့ချိန်ညားခဲ့ပါတယ်2018ကသမ္မတမာဒူရိုကျင်းပပေးခဲ့တဲ့ရွေးကောက်ပွဲဟာသူတင်ကျင်တဲ့အမတ်ကိုတင်လို့ရအောင်ဖန်တီးထားတာဖြစ်ကြောင်းအတိုက်ခံတွင်တဲ့ဗင်နီဇွဲလားနိုင်ငံသားအများပြားကပြောပါတယ်။တစ်ချိန်တည်းမှာပဲသူ့ကိုယ်သူယာယီသမ္မတအဖြစ်ချိန်ညားထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ကွာရီရိုရဲ့ပန်ကြားချက်အရအမေရိကန်ဘက်ကစားနပ်ရိက္ခာတွေဆေးပစ္စည်းနဲ့တခြားလူသားချင်းစာနာမှုဆိုင်ရာအထောက်အကူပစ္စည်းတွေကိုဗင်နီဇွဲလားနိုင်ငံနဲ့ပေးပို့ဖို့အတွက်လုပ်နေပြီလို့လည်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဒါအပြင်အထောက်အကူပစ္စည်းတွေပေးပို့တာကိုခွင့်ပြုဖို့လဲဗင်နီဇွဲလားလုံခြုံရေးတပ်တွေကိုတောင်းဆိုခဲ့ပါတယ်။သမ္မတမာဒူရိုကကိုလံဘီယာနဲ့ဗင်နီဇွဲလားကိုဖျက်တဲ့တံတားမှာအထောက်အကူပစ္စည်းတွေဝင်လာလို့မရအောင်တားဆီးဖို့အတွက်စစ်တပ်ကိုအမိန့်ပေးထားတယ်လို့ကြီးမားတဲ့တင့်ကားတစ်စင်းနဲ့ကုန်ပစ္စည်းတင်ပို့တဲ့ကွန်တိန်နာကြီးနှစ်ခုကိုတံတားလယ်မှာချထားပြီးပစ္စည်းတွေပို့လို့မရအောင်ပိတ်ဆို့ထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဗင်နီဇွဲလားကိုစီးရီးယားဝင်ရောက်မှုဟာရွေးချယ်စရာတစ်ခုဖြစ်နေပြောကြားထားတာပ
ါအမေရိကန်အောက်လွှတ်တော်မှာဒီမိုကရက်တွေအားကောင်းလာပြီးဥတီလှုပ်ဆောင်လာတဲ့သမ္မတရဲ့ဗန်ဒါရဲ့စီးပွားရေးလှုပ်ရက်တွေအပေါ်စုံစမ်းစစ်ဆေးမယ်ဆိုတဲ့ကိစ္စကိုဒေါ်နယ်ထရမ့်ကပယ်ချလိုက်ပါတယ်အောက်လွှတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ဖ်ကိုထုံးနှံဝေဖန်ရင်2016ရွေးကောက်ပွဲကာလတုန်းကရုရှားနဲ့ဆက်ဆက်ခဲ့တယ်ဆိုတဲ့ကိစ္စလုံးဝမရှိခဲ့သလိုအခုတခါလဲသူ့ရဲ့ဗန်ဒါရေးပုံကိုရေးအဆအဆအရာရာကိုအကြောင်းမဲ့အပြစ်ရှာပြီးကတိကအောက်ဖြစ်အောင်လုပ်နေတယ်လုပ်နေတာဖြစ်တယ်လို့လဲဒေါ်နယ်ထရမ့်ကဆိုပါတယ်သူ့အရင်ဒီမိုကရက်သမ္မတဘရက်အိုဘားမားကို Republican အမတ်တွေကစုံစမ်းစစ်ဆေးမှုတခါမှမလုပ်ခဲ့ဘူးလို့လဲသူကမှားယွင်းစာပြောကြားခဲ့ပါတယ်ဒီလိုလုပ်နေရင်အစိုးရလုပ်ငန်းကိုလုပ်ဖို့ရအချိန်မရှိတော့ဘူးလို့လဲဆိုပါတယ်သမ္မတထရမ့်ကစုံစမ်းစစ်ဆေးရေးကိစ္စနဲ့ပတ်သက်ပြီးဒီလိုတုံ့ပြန်တာဟာသမ္မတရဲ့အခွန်ပေးဆောင်မှုကိစ္စအပေါ်အောက်လွှတ်တော်ကော်မတီတစ်ခုကကြာတာရင်းနေမှာကြားနာခဲ့ပြီးတဲ့နောက်ပေါ်ထွက်လာတာဖြစ်ပါတယ်တကယ်တော့အခွန်ပေးဆောင်မှုကိစ္စဟာကိုရီးလျှို့ဝှက်ချက်ဖြစ်ပေမဲ့အောက်လွှတ်တော်ဥက္ကဋ္ဌကဥပဒေနဲ့အညီရယူစုံစမ်းခွင့်ရှိပါတယ
်ဆူဒန်နိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြသူတွေအပေါ်မှာချေမှုန်းမှုဟာအမေရိကန်နဲ့ဆူဒန်တို့ရဲ့လက်ရှိအဆင်ပြေနေတဲ့ပုံမှန်ဆက်ဆံရေးကိုအနှောက်အယှက်ဖြစ်လာနိုင်စေတယ်လို့စောင့်ကြည့်သုံးသပ်သူတွေကပြောပါတယ်။အခြေခံစားကုန်ဖြစ်တဲ့ပေါင်မုန့်နဲ့လောင်စာဆီဈေးတွေတက်နေပြီး ငွေကြေးဖောင်းပွမှုကမြင့်မားလာတဲ့အတွက်ဒီဇင်ဘာလ19ရက်နေ့ကစပြီးဆန္ဒပြမှုတွေတွေ့လာရတယ်လို့ဂျပန်ဖန်စီထိန်းသိမ်းမှုတွေနဲ့အသက်ခံရမှုတွေရှိနေတယ်လို့ VOA အပါအဝင်သတင်းဌာနတွေနဲ့လူခွင့်အဖွဲ့တွေကပြောပါတယ်။မြို့တော်ကာတွန်းရဲ့လမ်းမတွေပေါ်မှာကျက်တဲ့ပရင်းနေသည့်ဆန္ဒပြမှုတွေကဆက်ပြီးရှိနေစေပါ။ဖန်စီထားတဲ့တက်ကြွလှုပ်ရှားသူတွေကိုလွှတ်ပေးဖို့နဲ့ကာလာတာရှီတမရတာဝန်ယူနေတဲ့သမရအိုမာအယ်ဘရှာနှုတ်ထွက်ပေးဖို့အတွက်တောင်းဆိုနေကြတာဖြစ်ပါတယ်။သမရဘာရှက်ကတော့နှုတ်ထွက်ပေးဖို့အတွက်ညှင်းဆိုထားပါတယ
်။ယီမန်နိုင်ငံမှာရှိတဲ့လူလေးသန်းနီးပါးစားနိုင်တဲ့ကောက်ဘဲသီးနှံတွေတူလောင်ထားတဲ့နေရာကိုလမ်းဖွင့်ပေးဖို့ဟူတီတပုံအဖွဲ့ကိုကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကြီးအကဲကကြာတာရင်းနေကတောင်းဆိုလိုက်ပါတယ်။ဟူတီဒါစိတ်ကမ်းမြို့နားမှာတူလောင်ထားတဲ့ဂျုံစပားတွေကပျက်စီးတော့မှာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားမှုအကြီးအကဲမာကလိုခေါ်ကကုလသမဂ္ဂကဟူတီတာစိတ်ကမ်းမှာရှိတဲ့ပင်လယ်နီနားကကြိတ်ဆက်တွေကိုစက်တင်ဘာ2018ခုနှစ်ထဲကဖွင့်မပေးနိုင်တာကျွန်တော်သိပြီးစိုးရိမ်နေတယ်။လူပေါင်း10သန်းနီးပါးအငတ်ဘေးကိုကြုံရတော့မယ့်အခြေအနေဖြစ်နေပေမဲ့လူပေါင်း4သန်းနီးပါးတစ်လအကြာစားနိုင်တဲ့ကောက်ဘဲသီးနှံတွေကိုအသုံးမပြုနိုင်ပါဘူး။ဒီကောက်ဘဲသီးနှံတွေက4လကြာမယ်ဆိုရင်တူလောင်ရုံတွေထဲမှာပျက်စီးသွားနိုင်တယ်လို့ပြောပါတယ်။ဟိုဒီတာစိတ်ကမ်းမြို့အတွင်းစိတ်ကမ်းမြို့အတွက်အပြစ်အခက်ရက်ဆဲဖို့ဥတီတဲ့ဆွေးနွေးပွဲကိုဆွီဒန်နိုင်ငံစတော့ခ်ဟ ோம் မြို့မှာမလုပ်ခင်နိုဝင်ဘာလမှာဆော်ဒီဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ကဟူတီတပုံတွေကိုနောက်ဆုံးထိုးစစ်ဆင်ပြီးပင်လယ်နီနားကကျိတ်ဆက်ရှိတဲ့နယ်မြေတွေကိုပြန်ရယူခဲ့ပါတယ်။ဒါပေမဲ့ဟူတီတပုံတွေကတူလောင်ယုံတွေရှိတဲ့လမ်းကြောင်းကိုထိမ့်ချုပ်ထားပြီးကုလသမဂ္ဂဝန်ထမ်းတွေမသွားရောက်နိုင်အောင်လမ်းတွေပိတ်ဆို့ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ကယီမန်ပြည်သူ10သန်းနီးပါးကိုတစ်လတစ်ခါအထောက်အပံ့တွေပေးနေပါတယ်။သူတို့ကလူတန်းပေါင်း12သန်းအထိပို့တိုးပြီးကူညီသွားဖို့ရှိပါတယ်။
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ UAE American တာကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုဒုက္ခသည်တွေနောက်ထပ်တင်းရှောင်မလာအောင်ကြိုးစားတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်ကိုပိတ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momon ကပြောကြားလိုက်ပါတယ်။ဒါပြင်မြန်မာစစ်တပ်ကအရင်ကမွတ်စလင်တွေကိုတိုက်ခိုက်ခဲ့ပေမယ့်အခုတော့ဗုဒ္ဓဘာသာဝင်ဟိန္ဒူတွေနဲ့တိုင်းရင်းသားတွေကိုပါပြစ်မှတ်ထားတိုက်ခိုက်လာတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးမိုမန်ကဝေဖန်ခဲ့ကြောင်း Times of India သတင်းမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဗုဒ္ဓဘာသာဝင်နဲ့ဟိန္ဒူတွေပါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာနေကြတာဖြစ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကနောက်ထပ်ဒုက္ခသည်တွေထပ်ပြီးတော့လက်မခံနိုင်တော့တဲ့အတွက်နေဆက်ကိုပိတ်ထားရတယ်လို့လည်းအိန္ဒိယနိုင်ငံကခီးမထွက်ခွာခင်ဝန်ကြီးမိုမန်ကသတင်းတောက်တွေကိုပြောပါတယ်ဘင်္ဂလားဒေ့ရှ်ကသူ့နယ်စပ်မှာလမ်းဖွင့်ပေးထားတဲ့အတွက်ဒုက္ခသည်တွေတစ်လှည့်ကြီးဝင်ရောက်နေတာဖြစ်ပြီးတော့အခုတော့တခြားနိုင်ငံတွေကပါသူတို့နယ်စပ်တွေကိုလမ်းဖွင့်ပေးထားမယ်ဆိုပိုကောင်းမှာဖြစ်ကြောင်းလည်းပြောပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နယ်ချားဆောင်တပ် BGB ကလည်းမြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဘန္ဒရာဘင်ပြည်နယ်ရူမာဒေတာမှာအင်အားဖြည့်ဖို့အတွက်တပ်တွေကိုဆစ်လွတ်ထားတယ်လို့ပြောပါတယ်။မကြခင်ရက်တွေအတွင်းဗုဒ္ဓဘာသာဝင်မိသားစု38စုအပါအဝင်မြန်မာနိုင်ငံသား150လောက်နေဆက်ကြော်ဖြတ်ပြီးဝင်ရောက်လာတယ်လို့ဘင်္ဂလားဒေ့ရှ်ရဲတွေကပြောပါတယ
်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာ UNHCR အထူးတန်တမန်အင်ဂျလီနာဂျိုလီဟာရိုဟင်ဂျာဒုက္ခသည်တွေကိုတောက်လျှောက်ကူညီထောက်ပံ့သွားဖို့နဲ့ဒီဒုက္ခသည်တွေနိုင်ငံမဲ့ဖြစ်နေတာတွေအိုးအိမ်ဆွတ်ပစ်ပြီးတော့ထွက်ခွာနေရတဲ့ကိစ္စတွေကိုအဆုံးသတ်နိုင်ဖို့အတွက်လိုအပ်တာလှုပ်ဆောင်ဖို့မြန်မာအစိုးရကိုဘင်္ဂလားဒေ့ရှ်ခရီးစဉ်ပြီးဆုံးချိန်မှာတိုက်တွန်းလိုက်ပါတယ်။ဗုဒ္ဓဟူးနေ့ကဒါကာမြို့တော်မှာဝင်ကြီးချုပ်ရှိခ်ဟာစီနာနဲ့နိုင်ငံသားရေးဝင်ကြီးအက်ဒယ်မိုမန်တို့ကိုတရားဝင်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံရမှာဩဂုတ်လ2018ခုနှစ်ကစပြီးဒုက္ခသည်ပေါင်း9သိန်းကျော်ကိုရရရော်ရော်လက်ခံထားတဲ့အတွက် UNHCR ကကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ ရိုဟင်ဂျာဒုက္ခသည်တွေဂုံတိတ်ခါရှိရှိဘင်္ဂလားဒေ့ရှ်မှာနေနိုင်ဖို့နဲ့ဒီပြဿနာအဆုံးသတ်ရေးကိုလည်း UNHCR အနေနဲ့ဆက်လက်ပြီးတော့ထောက်ခံသွားမယ်ဆိုတာလည်းပြောကြခဲ့ပါတယ်။ကလေးတွေပညာရင်းနဲ့အနာဂတ်ရေးအတွက်လည်းစိုးရိမ်တယ်လို့ပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မှာလူသားချင်းစာနာမှုအတွက်2019ခုနှစ်ပူရဲအစီအစဉ်ဖြစ်တဲ့အလှငွေကောက်ခံမှုအသစ်မပြုတ်လောက်ခင်အင်ဂျလီနာဂျိုလီအခုလိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒီအလှငွေကောက်ခံမှုမှာအမေရိကန်ဒေါ်လာတန်920ရရှိနိုင်မှုမျှော်လင့်ပြီးတော့ဒါဟာရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်ဒေသခံလူအဖွဲ့အစည်းတွေကိုလိုအပ်ချက်တွေဖြည့်ဆည်းနိုင်မှုဖြစ်ပါတယ
်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခိုလုံနေကြတဲ့ရွန်ဂျာရီဌာနပြန်ရေးအတွက်မြန်မာအစိုးရကအိန္ဒိယကနေဂျာဝင်ပြောကြားပေးဖို့အိန္ဒိယကို၃ရက်ခီးတွားရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံချိုင်းဝင်ကြီးအဗ်ဒူမိုမန်ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုချက်တပရီနေမှာပန်ကြားလိုက်ကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။မကြာသေးခင်ကမှနိုင်ငံချိုင်းဝင်ကြီးဖြစ်လာတဲ့အဗ်ဒူမိုမန်ကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဝန်ထုပ်ဝန်ဘိုးဖြစ်နေတဲ့ဒုက္ခသည်တွေကိုအိန္ဒိယနဲ့တရုတ်လိုအိန္ဒိယနိုင်ငံတွေကလက်ခံပေးရတဲ့ပန်ကြားခဲ့တာပါ။အင်ဂျီအဆိုအကရွန်ဂျာရီအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခဲ့တာအတွက်ကျေးဇူးတင်တယ်လို့ဒီဒုက္ခသည်တွေနေရာရင်းကိုအစောဆုံးပြန်နှံ့ရေးအတွက်အကူအညီပေးဖို့ပါဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့တာပါ။အိန္ဒိယဝန်ကြီးချုပ်မိုဒီကလည်းဒီကိစ္စနဲ့ပတ်သက်ပြီးအိန္ဒိယရဲ့ပူးပေါင်းဆောင်ရွက်မှုရမှာဖြစ်ကြောင်းအာမခံခဲ့ပါတယ်။
တောင်ကိုရီးယားဖျောင်ကျောင်းမြို့မှာပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်ကစားပွဲမှာအသက်အငယ်ဆုံးနဲ့ရွှေတစိမ့်ဆုကိုစုခူးခဲ့တဲ့အသက်18နှစ်အရွယ်ကလိုရင်းကင်ဟာလာမက်နှစ်ပညာသင်နှစ်မှာပရင်စတန်တက္ကသိုလ်ကိုစတင်တက်ရောက်မှာဖြစ်ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့မတ်ဆူရင်ထွေးတို့ပြောပြခဲ့ကြတာပါခင်ဗျာမြန်မာပြည်ဆိုင်ရာသတင်းလွှာတွေမတင်ဆက်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတွေကိုပြောပြသွားမှာဖြစ်ပါတယ်တိုင်းပြည်ရဲ့အနာဂတ်အတွက်ဗင်နီဇွဲလားပြည်သူတွေဆုံးဖြတ်ကြဖို့ဥရောပသမဂ္ဂနဲ့လက်တင်အမေရိကနိုင်ငံတွေကတိုက်တွန်းတောင်းဆိုလိုက်ကြပါတယ်လူသားချင်းစာနာမှုအကူအညီတွေပေးဖို့ကြိုးစားမှုမှန်သမျှကိုနေဆက်ကနေတားဆီးပိတ်ပင်ထားဖို့လဲလက်ရှိဗင်နီဇွဲလားသမ္မတမာဒူရိုကစစ်တပ်ကိုအမိတ်ထုတ်ထားပါတယ်ဗင်နီဇွဲလားကအခြေအနေတွေကိုအကြောင်းမယ်တန်ပေးပို့တဲ့သတင်းလွှာကိုကိုကျော်ဝင်ကပြောပြမှာပ
ါဗင်နီဇွဲလားနိုင်ငံရဲ့စီးပွားရေးနဲ့နိုင်ငံရေးအကျပ်တဲတွေကနိုင်ငံတကာတန်တမန်အတိုင်းဝိုင်းအတွက်တော်တော်အလုရှုပ်သွားစေတာဖြစ်ပြီးအမေရိကန်ပါဝင်တောင်နဲ့မြောက်အမေရိကတိုက်အတွင်းမှာတန်တမန်တွေရဲ့ဗင်နီဇွဲလားအရေးဆွေးနွေးပွဲတွေအခုတလောဇက်တိုက်လုပ်နေကြပါတယ်မနေ့ကကြာသပတေးနေ့တုန်းကပဲဥရောပနဲ့လက်တင်အမေရိကန်တန်တမန်တွေရဲ့ဗင်နီဇွဲလားအရေးဆွေးနွေးပွဲတစ်ခုကိုဥရုဂွေးနိုင်ငံမှာကျင်းပခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံမှာဖြစ်ပေါ်နေတဲ့အကျပ်တဲတွေရဲ့အခြေခံအကြောင်းရင်းတွေကိုနီလန်တစ်ခုနဲ့ဖြည့်ရှင်းလို့မဖြစ်နိုင်ဘူးလို့ EU ဥရောပသမဂ္ဂကလက်ခံထားတဲ့အကြောင်းဥရောပသမဂ္ဂရဲ့ထိပ်တန်းတန်တမန် Federica Mogherini ကပြောပါတယ
်။ The group aims to forge a common international approach to support a peaceful
ဗင်နီဇွဲလားမှာကြုံနေရတဲ့အကျပ်တွေကိုဗင်နီဇွဲလားပြည်သူတွေရဲ့ကိုယ်ပိုင်ဖြည့်ရှင်းမှုနဲ့ဒီမိုကရေစီကြကြလှုပ်ဆောင်နိုင်ရေးငြိမ်းချမ်းတဲ့နည်းလမ်းနဲ့ဖြစ်ပေါ်အောင်နိုင်ငံတကာဘုံသဘောတူညီချက်အတိုင်းဆောင်ရွက်ဖို့ဥရောပသမဂ္ဂကရည်ရွယ်ပြီးအားပေးလှုပ်ဆောင်နေပါတယ်ဗင်နီဇွဲလားနိုင်ငံရဲ့အကျပ်အတဲကိုဖြည့်ရှင်းရေးမှာအင်အားသုံးဖြည့်ရှင်းမှုတွေမပါဘဲထင်သာမြင်သာရှိပြီးခိုင်မာယုံကြည်ရမယ်တမရရွေးကောက်ပွဲကိုဗင်နီဇွဲလားဖွဲ့စည်းပုံဥပဒေနဲ့အညီကျင်းပနိုင်ရေးကိုလည်းဥရောပသမဂ္ဂကတိုက်တွန်းပါတယ
်အကြမ်းဖက်မှုတွေနိုင်ငံသားတိုင်းပြည်တွေကဂျာဝင်ဆွတ်ဖက်တာတွေမပါဘဲနဲ့ဗင်နီဇွဲလားပြည်သူတွေကိုယ်တိုင်ကိုယ်နိုင်ငံရေးကိုဖြည့်ရှင်းတာမျိုးကိုလိုလားတဲ့အကြောင်းဖက်ဒရီကာမိုကာရီနီကပြောပါတယ်ဥရုဂွေးနိုင်ငံရဲ့မြို့တော်မွန်တေဗီဒေးယိုမှာလေတုံးကကျင်းပတဲ့ဗင်နီဇွဲလားရေးနိုင်ငံတကာအစည်းအဝေးကိုဥရုဂွေးသမ္မတထပ်ပရီဗက်ကွက်စ်ကကမကထလို့ကျင်းပပေးတာဖြစ်ပြီးစပိန်အီတလီပေါ်တူဂီနဲ့ဆွီဒင်အပါအဝင်နိုင်ငံ14ခုကခေါင်းဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်ဒီအစည်းအဝေးဟာကနေဒါနိုင်ငံအော်တိုဝါမြို့တော်မှာတနင်္လာနေ့တုန်းကကျင်းပခဲ့တဲ့ဗင်နီဇွဲလားဆိုင်ရာနိုင်ငံတကာရေးပေါ်အစည်းအဝေးအပြီးနှစ်ရက်အကြာမှာကျင်းပတာဖြစ်ပါတယ်ကနေဒါနိုင်ငံကအစည်းအဝေးမှာတော့ဗင်နီဇွဲလားရဲ့အကျပ်တဲကိုငြင်းငြမ်းစွာဖြေရှင်းရေးလက်တင်အမေရိကနိုင်ငံ၁၄ခုနဲ့ဖွဲ့စည်းထားတဲ့လီမာလို့ခေါ်တဲ့အဖွဲ့ကကိုယ်စားလှယ်လည်းတက်ရောက်ခဲ့ကြပါတယ်။အဲ့ဒီစီးပွေးမှာတော့ကလီမာအဖွဲ့ဝင်၁၄နိုင်ငံမှာ၁၇နိုင်ငံကဗင်နီဇွဲလားရဲ့တိုက်ခိုက်ခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုထောက်ခံတဲ့အကြောင်းကြေညာခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းဗင်နီဇွဲလားအရေးလွှတ်တော်အတွင်းကြံ့နာမှုတစ်ရက်ကျင်းပခဲ့ပါတယ်။နိုင်ငံတကာအတိုင်းဝန်းရဲ့ဝန်ဝန်ပန့်ပိုးမှုနဲ့ဗင်နီဇွဲလားပြည်သူတွေဥဆောင်တဲ့ဒီမိုကရေစီအကူပြောင်းကိုငြင်းငြင်းချမ်းချမ်းနဲ့ဖြစ်ပေါ်လာလိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းအမေရိကန်တောင်ပိုင်းစစ်ဌာနချုပ်ရဲ့ရေးတပ်ဗိုလ်ချုပ်ကြီးခရိတ်ဖယ်လာကအ ထက်လွှတ်တော်စစ်ဘက်ဆိုင်ရာဝန်ဆောင်မှုလုပ်ငန်းများဆိုင်ရာကော်မတီကိုပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွန်ကွိုက်ဒိုကိုဥဆောင်ပြီးတော့အားပေးထောက်ခံနေတဲ့အကြောင်းရဲတပ်ဗိုလ်ချုပ် Craig Feller ကပြောပါတယ်။ဗင်နီဇွဲလားနိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေကိုဘေးကင်းရာကယ်တင်မှုထက်လွန်ပြီးတော့စစ်ရေးအရာလှုပ်ဆောင်မှုတွေရှိမှဆိုရင်တော့လွှတ်တော်နဲ့တိုင်ပင်ညှိနှိုင်းရလိမ့်မယ်လို့လွှတ်တော်အမတ်တွေကရဲတပ်ဗိုလ်ချုပ်ကိုပြောထားပါတယ်။ဗင်နီဇွဲလားနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရေးပေါ်လိုအပ်နေတာကြောင့်နိုင်ငံတကာကအကူအညီတွေပေးနေပါတယ်။ဒါပေမဲ့လည်းဒီအကူအညီတွေကိုတားမြစ်ဖို့လက်ရှိဗင်နီဇွဲလားရဲ့သမ္မတမာရူဒိုကအမိန့်ထုတ်ထားပါတယ်။ဗင်နီဇွဲလားနဲ့ကပ်ရက်ကိုလံဘီယာနိုင်ငံရဲ့နေဆက်မှာရှိတဲ့တရားတစ်ခုပေါ်မှာအကူအညီပေးရေးအဖွဲ့တွေကိုဗင်နီဇွဲလားတပ်ဖွဲ့တွေရဲ့တားဆီးမှုတွေကမနေ့တုန်းကထိဆက်ပြီးတော့ရှိနေတော့မှာပဲ။အဲ့ဒီတရားဟာနှစ်နိုင်ငံကြားမှာအရေးပါတဲ့သုံးလန်းသွားတရားတစ်ခုဖြစ်ပြီးအဲ့ဒီတရားတစ်ခုစီရဲ့အလဲကောင်မှာတော့ကွန်တိန်နာကွန်တိန်တစ်တာကြီးတွေကိုပိုတဖူးနေကကလန့်ဖြတ်ပိတ်ဆို့ချထားပြီးလက်နက်ကင်အဆောင်ချက်တွေလည်းအဲ့ဒီနေရာတစ်ဝိုက်မှာကင်းလဲ့နေကြတာပ
ါဗင်နီဇွဲလားအခြေအနေကိုကိုကျောင်းလင်းပြောပြသွားတာပါအခုတော့အများစိတ်ဝင်စားနေတဲ့ကမ္ဘာထိပ်သီးဆွေးနွေးပွဲကိစ္စတင်ပြပါမယ်အမေရိကန်သမ္မတဒိုနယ်ထရမ့်ကအင်္ဂါနေ့ကပြောကြားတဲ့သူ့ရဲ့နိုင်ငံတော်အခြေပြမေကွန်းထဲမှာမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့ဘယ်တော့တွေ့ဆုံမယ်ဆိုတာကိုကြေညာလိုက်ပါတယ်နိုင်ငံရေးအကဲခတ်တီတာကတော့ဒီကြီးညာလိုက်တဲ့အပေါ်အာအမတင်ကြပါပဲအခြားပြောဆိုချက်တွေအပေါ်မှာတော့အာတင်ခဲ့ကြပါတယ်စတီးဗ်မေလာရဲ့သတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာပါအ
မေရိကန်သမ္မတဒေါနယ်ထရမ့်ကသူနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့နောက်တစ်ချိန်ဘယ်တော့တွေ့မယ်ဆိုတာကိုပြီးခဲ့အင်္ဂါနေ့ကပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာပြောကြားလိုက်ပါတယ
် Much work remains to be done.But my relationship
ဆရာရီတော်များများတော့ကြံပါသေးတယ်ဒါပေမဲ့ကျွန်တော်နဲ့ကင်ဂျုံအွန်းရဲ့ဆက်ဆံရေးကကောင်းပါတယ်ကျွန်တော်နဲ့အုတ်ထခင်တို့ဖေဖော်ဝါရီ29နဲ့28ကြာရင်ဗီယက်နမ်မှာတွေ့မှာပါအ
မေရိကန်နဲ့မြောက်ကိုရီးယားနိုင်ငံရဲ့အခုတွေးဆုံဆွေးနွေးမှုကနေတိုးတက်မှုတစုံတရာဖြစ်ပေါ်လာနိုင်မယ်လို့တောင်ကိုရီးယားဆိုရအနေနဲ့မျှော်လင့်ကြောင်းတောင်ကိုရီးယားသမ္မတပျော်ကွင်းရကင်အီချွန်းကပြောပါတယ
်ဖုခန်ကမီဂူကီ새로운역사를써나가기에
ဗီယက်နမ်နိုင်ငံကမြောက်ကိုရီးယားနဲ့အမေရိကန်ကြားသမိုင်းမှတ်တိုင်အသစ်တစ်ခုဆက်ထုတ်နိုင်မှုအတွက်အကောင်းဆုံးနေရာဖြစ်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲလုပ်ဖို့ဗီယက်နမ်နိုင်ငံကိုရွေးချယ်ရတာဟာထူးခြားတယ်လို့ Top Tech ကတော့ဆောင်ယုံလီက VOA ကို Skype ကတဆင်ပြောပါတယ
်။ Kim Il-sung in 1975 as the South
မြောက်ဗီယက်နမ်ကတောင်ဗီယက်နမ်ကိုသိမ်းပြီးအမေရိကန်တပ်တွေတောင်ပိုင်းကနေထွက်ခွာပြီးတဲ့နောက်မှာမြောက်ကိုရီးယားခေါင်းဆောင် Kim Jong-un ဟာ1985ခုနှစ်ကဘေကျင်းကိုတောက်ခဲ့ပါတယ်။အဲ့ဒီမှာတရုတ်ကောင်းဆောင်မော်စီတုံးနဲ့တခြားထိပ်တန်းကောင်းဆောင်တွေနဲ့တွေ့ပြီးဗီယက်နမ်တောင်ပိုင်းမှာမြောက်ပိုင်းကလုခဲ့တာမျိုးလုပ်လို့ရအောင်သူ့ကိုအကူအညီပေးဖို့တောင်းဆိုခဲ့ပါတယ်။မြောက်ကိုရီးယားအတွက်တော့ဒါကပြည်စုံတဲ့ဗီယက်နမ်ပုံစံပါ
။ဒါပြင်ကုလာမဲ့ဒီဆွေးနွေးပွဲကိုနှစ်ရက်ကြာလုပ်မဲ့ကိစ္စကလည်းစိတ်ဝင်စားစရာကောင်းတယ်လို့မြို့သားဂျိုးစီဘွားဌာနက Harry Kazianis က VOE ကိုပြောပါတယ်
။ That tells me something big is in the works.
ဒါကိုကြီးကြီးအဖြစ်တကူကူတော့ကြီးကြီးမားလုံနေရဆိုတာကိုပြနေပြီးတော့ကျွန်တော်အနေနဲ့လည်းဒါကိုစိတ်ထက်ကသိနေပါတယ်။ငញ្ញမ်းကြီးကျင်ညာနိုင်ဖို့အတွက်လုံနေတယ်လို့ကျွန်တော်တော့ထင်ပါတယ်။မြောက်ကိုရီးယားဘက်ကအမေရိကန်ကိုရောတောင်ကိုရီးယားကိုရောနောက်သူတို့ပြောတာကိုနားထောင်မဲ့နိုင်ငံတွေအားလုံးကိုသူတို့ကိုအရေးယူပိတ်ဆို့မှုတချို့ကိုပြန်ရုပ်သိမ်းပေးဖို့အလေးနဲ့ထားပြီးတော့ပြောနေပါတယ်
။မြောက်ကိုရီးယားနိုင်ငံဟာသူ့ရဲ့နျူကလ িয়ার နဲ့ပယ်ထိန်ဒုံးလက်နက်တွေကိုတိုက်ခိုက်ဖျက်ဆီးခြင်းမခံရအောင်လုပ်နေတယ်လို့ကုလသမဂ္ဂရဲ့ရှေ့ဝက်စီရင်ခန်းစာထွက်ပေါ်လာနေချိန်မှာပဲအခုလိုထိပ်သီးဆွေးနွေးပွဲကျင်းပဖို့ဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။တော်ရရှင်များရှင်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ရေးပူးပေါင်းကော်မတီတရဲ့ဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲအတည်ပြုလိုက်ပါပြီ။အခြေခံဥပဒေပြင်ဆင်ရေးလွှတ်တော်မှာထောက်ခံမှုရဖို့လိုအပ်တဲ့တက်မတော်သားကိုယ်စားလှယ်တွေကတော့အစိုးတင်ချိန်မှာကန့်ကွက်တာတွေရှိခဲ့ပေမဲ့ပြင်ဆင်ရေးကိုမူအားဖြင့်မကန့်ကွက်ဘူးလို့လည်းပြောနေပါတယ်။စာတည်ရေးဆွဲအတည်ပြုချိန်ကစလို့အငင်းပွားစရာတွေကြုံခဲ့ရတဲ့အခြေခံဥပဒေပြင်ဆင်ရေးလက်တွေ့ဖြစ်နိုင်ချေအလားအလာဘယ်လောက်များရှိပါလဲ။ဘယ်နေရာကစပြီးပြင်ဖို့လိုမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကပြုလုပ်ပါရရှင်
။လာမယ့်စနေည VOA ရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်ရဲ့အတွေ့အမြင်တွေကိုပါဝင်ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ပါတယ်ခင်ဗျာ။ဒ ီလိုမျိုးတိုင်းရိုက်လေလိုင်းအစီအစဉ်တွေကို VO ရဲ့အင်္ဂါညတိုင်းနဲ့စနေညတိုင်းမှာတင်ဆက်ပေးနေပါတယ်ခင်ဗျာအခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုတင်ဆက်သွားပါမယ်ကြားပြည်နယ်လွိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရွာစိုက်ထူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကန့်ကွက်ဆန္ဒပြနေတဲ့ကရင်ပြည်လူငယ်36ဦးကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတပိတ်စခန်းကိုလည်းဖျက်ဆီးလိုက်ပါတယ်အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရသူကတော့ဒါဟာသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကဥပဒေကြောင်းအရဆောင်ရွက်တာလို့ဆိုပေမဲ့တက်ကြွလှုပ်ရှားသူတွေကတော့တွေးဆုံဆွေးနွေးဖြေရှင်းမဲ့အစားဒီဆောင်ရွက်မှုဟာဒီမိုကရေစီကျင့်စဉ်မဟုတ်ဘူးလို့တုတ်ပြန်ကြပါတယ်။ကိုသားညွန့်ဦးစုံစမ်းမေးမြန်းတင်ပြထားပါတယ်
။လွယ်ကော်မြို့မှာစိုက်ထုခဲ့တဲ့ဗိုလ်ချုပ်ဆန်းချေယုတ်ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ KNI လူငယ်အင်အားစုကဒီလွယ်ကော် NLD ရုံးရှိမှာဖေဖော်ဝါရီလ3ရက်နေ့ကလေးကတပိတ်စခန်းဖွင့်ပြီးတော့ဆန္ဒပြနေရမှာအခုဖေဖော်ဝါရီလ9ရက်နေ့ညနေပိုင်းမှာတော့အာဏာပိုင်တွေကစခန်းကိုဖျက်ဆီးပြီးတော့ဆန္ဒပြလူငယ်36ဦးကိုဖမ်းဆီးလိုက်ပါတယ်။တောင်ရှိသူတွေကတပိတ်စခန်းဖြုတ်ခွဲစင်မှာဆန္ဒပြသူတွေဘက်ကလက်ချင်းချိတ်ပြီးတော့ထိုင်နေတာမဟုတ်လို့သူတို့ကိုဖမ်းဆီးစဉ်ရုံးစံခတ်တချို့ရှိခဲ့ပေမဲ့ထိခိုက်ဒဏ်ရာရတာမျိုးတော့မရှိဘူးလို့ဆန္ဒပြမှုဥဆောင်သူတူဖြစ်တဲ့ KNI လူငယ်ကိုဒီဒီကပြောပါတယ
်။ KNI တွေ့အုပ်ရဲ့မြို့နယ်တွေ့အုပ်ရဲ့ရဲရရှိတွေကလာရင်မှဒီဥပဒေနဲ့မညီညွတ်တဲ့အတွက်ဖယ်ရှားပေးဖို့နော်။အဲ့လိုပြောတယ်ကျွန်တော်ကမဖယ်ရှားပြနိုင်လို့ပြောတော့ဒီလိုဟိုဒီရတမပဲနော်ဖြုတ်ခွင်းလိုက်တော့ပေါ့နော်လူတွေလည်းဖန်သွားတယ်ကျွန်ကူလက်ရှိတိတော့36ရောက်ဟိုစင်ရထားတယ
်ဖန်နာစီရာကတော့ဟိုအဒဏ်ရရတာတွေပဲရှိပါလား
အော်ဒဏ်ရရတော့မရှိပါကျွန်တော်လူတွေကထိုင်မှဟိုလက်ချင်းချိန်ထားတယ်ပြောတော့အသေးဆွေးမှဟိုကားပေါ့
တဘစ်ကန်ဖြိုခွဲမှုဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့လွိုက်ကော်ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ပေးမယ်ဖုံးလက်ခံဖြစ်ဆိုမှုမရှိပါဘူးလွိုက်ကော်မှာဗိုလ်ချုပ်ကျေးဥ်ထားမဲ့ကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ကလေးကကန့်ကွက်မှုတွေကြုံရပြီးတော့စနားပြမှုတွေရောဖမ်းဆီးတွေရောဖြစ်ခဲ့တာပါဒီလိုကန့်ကွက်နေတဲ့ကြားမှာပဲအခုဇန်နဝါရီလကုန်ပိုင်းမှာဗိုလ်ချုပ်ကျေးဥ်ကိုလွိုက်ကော်ပန်းချံမှာစိုက်ထုခဲ့တဲ့နောက်ကန့်ကွက်စနားပြမှုတွေကပိုတင်းမာလာပါတယ်အနေနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြောခွင့်ရသူဒေါက်တာမြူးညွတ်ကတော့တာဝန်ရှိသူတွေရဲ့အခုကြိုက်တွယ်မှုဟာဥပဒေအရဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်ကြေးရုပ်ထားရှိမှုကလည်းဒေသခံလူလူဆန္ဒသဘောထားဖြစ်တယ်လို့ VOA ကပြောပါတယ
်။အဲကျွန်တော်တို့ကတော့ရုပ်ထုနဲ့ပတ်သက်ရင်ပြည်သူတွေရဲ့လွတ်လပ်တဲ့ဆန္ဒသဘောထားပဲဖြစ်ရပါမယ်။နောက်ပြည်သူတွေရဲ့ဆန္ဒလျောက်ခဲ့ဝင်တဲ့ငွေနဲ့နော်ထုလုပ်တာဖြစ်ရပါမယ်။နောက်ပြီးတော့အဲ့ဒီပြည်သူများရှောက်ထားတဲ့အခါမှာစီပင်ကနော်တင်းရော်ရင်းနေရာကိုရှိရင်တတ်မှတ်ပြီးတာကြည့်ရပါမယ်ကျွန်တော်တို့ကတော့ဘယ်မှာပါဝင်လဲဆိုတော့ဖိတ်ကြားရင်ကျွန်တော်တက်ရောက်တဲ့အစ်မလေးရှိပါတယ်ကျွန်တော်တို့အခုဒီကန့်ကွက်တဲ့လူတွေရဲ့သူတို့အကြောင်းပြချက်ကိုကျွန်တော်တို့ဒါရှင်းရှင်းဖြစ်ဖို့လိုပါတယ်ခင်ဗျာနော်ကျွန်တော်တို့ကြားသည်ပေါ့လေဒါဟိုကျုပ်ကြီးရုပ်ကနော်ဒီအများပြည်သူနဲ့မသက်ဆိုင်တဲ့နေရာကိုရွှေ့ပေးဖို့ဆိုရဲတောင်းဆိုရဲလို့ကျွန်တော်ကြားရပါတယ်ဒါပေမဲ့ကျွန်တော်တို့ဒီဟိုအဲ့တော့အဲ့ဒီလိုမျိုးဆိုရင်တော့ဗိုလ်ချုပ်ကနိုင်ငံရေးလွတ်လပ်ရေးရယူခဲ့တယ်ဒိုင်းနာစီလုံးညီမျိုးရေးအတွက်ပြည်ထောင်စုချုပ်ကိုနော်အောင်မြင်စွာချုပ်ဆောင်ခဲ့တဲ့ပုံကိုလည်းဖြစ်တယ်ဒီလိုပုံကိုဟိုအများပြည်သူနဲ့ဆက်ဆိုင်နေနေရမှာနော်စိုက်ထူရမယ်ဆိုတဲ့စိတ်ကူးကိုတော့ကျွန်တော်တို့ဘယ်လိုမှနားမလည်ပါဘူးအဲ့ဒါကိုတော့ကျွန်တော်တို့အခုလောဆယ်မှာဘယ်လိုမှဖြစ်စေစဉ်းစားလို့မရတ
ယ်ဟုတ်ကဲ့အဲ့တော့ဆူလရကအခုလိုက်ကောမှာစိုက်ထူတဲ့ကိစ္စကဒေသခံလူလူရဲ့ဆန္ဒသဘောထားလို့အနေဒီကဆိုလိုပါလားခင်ဗျာ
ဒီကံဒါလည်းထောက်ခံကြောင်းလည်းနော်ဆန္ဒထုတ်ပေါ်ခဲ့တာရှိပါတယ်အဲထောက်ခံပြီးဖြစ်စေကန့်ကွက်ပြီးဖြစ်စေဒီကြတော့တည်သေးဥပဒေတွေနဲ့ဒီလောက်တော့တူပါတယ်ခင်ဗျာနော်ဒီအခါနေဖွင့်တာနော်အနောက်တည်သေးဥပဒေရနော်အကြောင်းကြားမှာကိုအကြောင်းမကြားတာဖွင့်မပြတဲ့နေရာမှာဆန္ဒထုတ်ပေါ်တာဒါလည်းကတော့ကျွန်တော်တရားဥပဒေအမှုကြီးအတွက်နော်ဥပဒေရရည်ရတာကိုသူတိုင်ဖြည့်ရှင်းရမှာပေါ့
ကန့်ကွက်ဆန္ဒပြသူတွေဘက်ကတော့အခုလိုမျိုးကြေးဥထားရှိမှုကိုပြန်လည်ဖယ်ရှားဖို့ကြေးဥဆိုင်မယ်ဆိုရင်လည်းပြည်နယ်တွင်းလူလူစစ်တမ်းကိုကောက်ယူဖို့ဆိုပြီးတောင်းဆိုနေကြတာပါဒီမိုကရေစီပုံမျိုးတွတ်တက်ရေးလှုပ်ရှားဆောင်မှုကော်မတီကမတ်တင်စာရှင်းလင်းရေးကတော့အခုလိုပြည်ပခါတွေကိုတွစ်ဆုံဖြည့်ရှင်းရမယ့်အစားဖိအားသုံးအကြက်ကင်တာမျိုးလုပ်တာဟာပြဿနာကိုပိုးပြီးတော့ဆိုးဝါးစေလိမ့်မယ်လို့သတိပေးပါတယ
်ဖြစ်တဲ့နေရာကလည်း NLD ရုံးချုပ်ရှေ့မှာဖြစ်တယ်ဆိုတော့အတော်လေးကိုစိတ်မတောင်းဖြစ်တယ်ဘာလို့လဲဆိုတော့သူတို့တွေကနော်ဒီအကြမ်းဖက်လုပ်နေတဲ့လူငယ်တွေမဟုတ်ဘူးငင်းချမ်းစွာနဲ့ပဲသူတို့ရဲ့ဆန္ဒကိုထုတ်ဖော်ပြောဖို့အတွက်တရားဝင်အတွေ့အဆုံတွေတောင်းနေကြတာဖြစ်တယ်အဲ့လိုတောင်းဆိုတာကိုတွေ့ဆုံတွေမပေးတဲ့အတွက်ကြောင့်သူတို့အဲ့နေရာမှာလေးရက်တာပေါ့နော်တော်တော်လေးကိုကြာရှည်သွားတာပေါ့ဆိုတော့သူတို့ကိုတွေ့ဆုံလိုက်ချင်းပြီးဒါတော်ရင်ရှိရလူတွေအတွက်ဘာမှမျက်နှာသွားတာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်သူတို့တွေ့ဆုံပြီးတော့ဆွေးနွေးမယ်ညှိနှိုင်းမယ်စကားပြောမယ်ဒီလိုကာချာတွန်းနိုင်ငံမှာရှိဖို့လိုတယ်သူတို့ယဉ်ကျေးမှုမျိုးကကျွန်တော်တို့ဒါလက်ရှိအစိုးရကိုယ်တိုင်ကပေါ်ဆောင်ပေးရမယ်ယဉ်ကျေးမှုဖြစ်ပါတယ
်ဆန္ဒပြကန့်ကွက်သူတွေဘက်ကတော့အခုလိုဖမ်းဆီးတာနဲ့သူတို့ရဲ့လူလာချက်ရပ်သွားမှာမဟုတ်ဘဲနဲ့ကြံရှိနေတဲ့သူတွေနဲ့ဆက်ပြီးတော့ဆန္ဒပြအောင်မယ်လို့ပြောနေပါတယ်ပြည်내ဆွေးနွေးဘက်ကတော့ဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူးဒ ဒီမိုကရေစီရဲ့လှုပ်ရှားသူတွေဘက်ကတော့ခုလိုပြည်နယ်တွေမှာအာဏာရအစိုးရနဲ့ပြည်နယ်ဒေသခံတွေအကြားတက်မမှုတွေကြောင့်ပြောင်းစုဆူရဆောင်ရနေတဲ့ညီညာရေးနဲ့ပြန်လည်တင့်မြဲရေးလုပ်ငန်းစဉ်တွေကိုပါထိခိုက်စေတယ်လို့ယူဆကြပါတယ်ခင်ဗျာ
ကိုတားညွန်ပြောပြသွားတာပါအခုတော့ထိုင်းနိုင်ငံဘက်ကမြန်မာတွေရဲ့အခြေအနေကိုလည်းကြည့်ရအောင်ပါထိုင်းနိုင်ငံစူပန်ဘူရီကြံတော်အတွင်းတည်ဆုံခဲ့တဲ့မြန်မာကလေးငယ်အမှုအတွက်တရားခံအဖြစ်ဆွဆဲခံရသူမိသားစုကသူတို့သားကိုမဟုတ်မှန်မှန်ပဲဖိအားပေးဝန်ခံနိုင်တယ်ဆိုပြီးဘန်ကောက်မြို့ကအဂ္ဂတိတိုက်ဖြတ်ရေးကော်မရှင်ရုံးကိုတိုင်ကြားခဲ့ပြီးတဲ့နောက်မှာစူပန်ဘူရီကရဲဝန်ထမ်းတွေနဲ့စစ်ရုံးဝန်ထမ်းတွေကိုပြန်လည်တရားစွဲခဲ့ပါတယ်ထိုင်းခြေဆိုင်VOA သတင်းတော့မအေးမာကသတင်းပေးပို့တာပ
ါထိုင်းနိုင်ငံစူဖန်ဘူရီကျန်တော်အတွင်းနှစ်နှစ်သားအရွယ်မြန်မာရွှေ့ပြောင်းကလေးငယ်တဦးဖြစ်တဲ့စိုးလွင်ဖြိုးခေါ်တားငယ်ဟာ2018ခုနှစ်ဒီဇင်ဘာလ18ရက်နေ့ကပျောက်ဆုံးခဲ့ပြီးအလောင်းကို6ရက်အကြာမှာပြန်တွေ့ခဲ့တာပါဒီဖြစ်ရပ်နဲ့ပတ်သက်ပြီးအုံနောက်မတန်ဆွမ်းသူတဦးဖြစ်တဲ့အသက်32နှစ်အရွယ်ထိုင်းနိုင်ငံသားနိုင်ဖုံကိုထိုင်းရဲတွေကကလေးကိုပွေ့ချီခေါ်သွားတဲ့တရားခံအဖြစ်ထုတ်ပြခဲ့တာပါစူဖန်ဘူရီရဲတပ်ဖွဲ့ကထုတ်ပြခဲ့တဲ့အသက်32နှစ်အရွယ်နိုင်ဖွင့်ရဲ့မိသားစုဟာဆွတ်ဆွဲခံရပြီးတဲ့နောက်မှာတော့ဘန်ကောက်မြို့ကအဂ္ဂတိတိုက်ဖြတ်ရေးကော်မရှင်ရုံးကိုတိုင်ကြားခဲ့ပါတယ်ဖေဖော်ဝါရီလ9ရက်နေ့မှာတော့ဘန်ကောက်မြို့အဂ္ဂတိတိုက်ဖြတ်ရေးကော်မရှင်ရုံးကိုရှေ့နေတဲ့အတူလာရောက်ပြီးရဲဝန်ထမ်း12ဦးနဲ့စေဘက်ဆိုင်ရာဆရာဝန်တဦးကိုအမှု၄မှုနဲ့ပြန်လည်တရားစွဲဆိုခဲ့တာဖြစ်ပါတယ်ဒီနောက်မှာတော့သတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်တရားခံလို့ဆွတ်ဆွဲပြီးရဲတွေကဖမ်းပြီးတော့စစ်ဆေးခဲ့တဲ့နိုင်ဖုံဟာငယ်စဉ်ကတည်းကအုံနောက်မတန်ဆွမ်းသူတူဖြစ်တယ်လို့သူ့ကိုဖမ်းခဲ့တဲ့ရဲတွေဟာလက်ထိတ်ခတ်ပြီးဥကောင်းကိုရိုက်ခဲ့တဲ့အကြောင်းနောက်ပြီးဆက်လက်မီးနဲ့လက်ကိုထိုးသေးတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာနိုင်ဖုံကကလေးငယ်တဦးလို့ပြောဆိုသွားခဲ့ပါတယ်အုံနောက်မတန်ဆွမ်းသူကိုတရားခံဖြစ်လုပ်ခဲ့တဲ့စူဖန်ဘူရီရဲတွေကိုတော့အမှုလေးမှုနဲ့တရားစွဲဆိုခဲ့တဲ့အကြောင်းနိုင်ဖုံရဲ့ရှေ့နေအနမ်ချိုင်းကအခုလိုပြောဆိုသွားပါတယ
်เอาเลยครับตำรวจไทยเก่งที่สุดในโลกสอบคนปัญญาอ่อนรู้เรื่อง
ไทยเอรี่ရဲ့လောက်ရက်ကအဖြစ်မရှိတဲ့သူကိုဖိအားပေးပြီးဝန်ခံခိုင်းခဲ့တာဖြစ်လို့ရဲတပ်ဖွဲ့ရဲ့စောင့်ထိုင်ရမယ့်စီကံချိုးဖောက်မှုတပ်တွေခြောက်ဖြက်မှုတွေနဲ့အမှုနဲ့ပတ်သက်လို့ဆိုင်ရက်စာတမ်းတွေကိုလိမ့်လေရေးသားမှုတွေနဲ့တရားစွဲဆိုသွားမှာဖြစ်တယ်ဆိုပြီးရှေ့နေအနမ်ချိုင်းကပြောသွားတာဖြစ်ပါတယ်အခင်းဖြစ်ပွားတဲ့အချိန်မှာနိုင်ဖုံဟာဖုန်ကြီးကျောင်းတစ်ခုမှာရှိနေတယ်ဆိုတာကိုရွာသား300လောက်နဲ့ဆရာတော်နှစ်ပါးကတက်တေထွက်ဆိုခဲ့တာကိုရဲတပ်ဖွဲ့ကလက်ပခံခဲ့ဘူးလို့လည်းရှေ့နေကထုတ်ဖော်ပြောဆိုခဲ့ပါတယ်အခုလိုမျိုးတရားခံကိုဖမ်းပြခဲ့တဲ့ဖြစ်ရပ်မှာရဲဝန်ထမ်းတွေမှာတာဝန်ရှိတယ်နိုင်ဖုံမှာအပြစ်မရှိတာကြောင့်ထိုင်းဖက်ငွေ10တန်းကိုကရခန်ရှင်ကိုနစ်နာကြေးဖြစ်ပေးဖို့ကိုလည်းတောင်းဆိုထားတဲ့အကြောင်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။နှစ်နှစ်သားကလေးရဲ့အလောင်းဟာ6ရက်အကြာမှာပျောက်ဆုံးသွားတဲ့နေရာနဲ့5ကီလိုလောက်ဝေးတဲ့နေရာမှာပြန်တွေ့ခဲ့တာပါ။အလောင်းကိုပြန်တွေ့တဲ့အချိန်မှာကလေးကိုပြက်ရှဒဏ်ရာတွေနဲ့တူရေကန်တစ်ခုအတွင်းမှာပြန်တွေ့ခဲ့တာကြောင့်ကလေးရဲ့မိသားစုနဲ့ဒီအမှုကိုလိုက်ပေးတဲ့ရှေ့နေကတော့သွေးရောသားရောသိဆုံးမှုမဟုတ်ဘူးဆိုပြီးပြောဆိုခဲ့ပါတယ်။ဒါပေမဲ့အမှုစစ်တဲ့စူပန်ဘူရီရဲတွေနဲ့ရဲစေယုံကတော့တာမန်သိဆုံးမှုဖြစ်ပြောဆိုခဲ့ပြီးအမှုကိုပိတ်သိမ်းကအလောင်းကိုပြန်ပေးခဲ့ပါတယ်။ဒီနောက်မှာတော့အုံနောက်မတန်ဆွမ်းတဲ့နိုင်ဖုံကိုတရားခံအဖြစ်ဆွတ်ဆွဲခဲ့တာဖြစ်ပါတယ်။သိဆုံးခဲ့တဲ့ကလေးရဲ့မိဘတွေကတော့အဲ့ဒီအချိန်တုန်းကတော့တရားမဝင်ခိုးဝေမှုနဲ့မြ мян ဆန်ဆန်ပဲထိုင်းအနာပိုင်းတွေကမြမပီကိုပြန်ပို့ခဲ့ပါတယ်ရှင်။
ထိုင်းခြေဆိုင် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါရယ်ခင်ဗျာ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 1925 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 2532 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9:00အထိလိုင်းဒိုမီတာ3240 48နဲ့လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်းသတင်းလွှာတင်ဆက်တဲ့ခါမှာတော
့ NLD ပါတီတော်ရှိဖို့ကိုလည်းကျွန်တော်တို့စိတ်ဆိုစကားပြောချင်းတယ်နောက်တစ်ခုကဒီရုပ်ထုအတရားမှတိဆောက်သွားတာကိုကျွန်တော်တို့ကကြွယ်ရှုတ်ချတယ်ဒီဒီရုပ်ကိုပြောင်းရှု
တ်တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားချက်တွေကိုတင်ပြမဲ့တိုင်းရင်းသတင်းလွှာမှာမကြခင်အပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာရာသီဥတုဆိုင်ရာသတင်းတစ်ပုဒ်ကိုလည်းပြောပြကြပါမယ်။ပြီးခဲ့တဲ့2018ခုနှစ်ကိုတော့သမိုင်းမှာသရုပ်ထမြောက်အပူဆုံးနှစ်အဖြစ်မှတ်တမ်းတင်ခဲ့ပါတယ်။ဒါကိုကြည့်ရင်ကမ္ဘာကြီးပြုနှင်းမှုဆက်ဖြစ်နေတယ်ဆိုတာကိုပြသနေတယ်လို့ဆိုပါတယ်။ကမ္ဘာမိုးလေဝသအဖွဲ့ချုပ်ယုံရှိရာ WMO ကနေလီဇာရှရိုင်းပေးပို့တဲ့သတင်းလွှာကိုဆက်ပြီးတင်ပြမှာပါ။လွန်ခဲ့တဲ့2016ခုနှစ်ဟာကမ္ဘာအပူဆုံးနှစ်အဖြစ်စံချိန်တင်ခဲ့ပါတယ်။အဲ့ဒီနှစ်တုန်းကကမ္ဘာပြင်းမြအပူချိန်ဟာစက်မှုမထွန်းကားခင်ခေတ်ကာလတွေမှာရှိခဲ့တဲ့အပူချိန်ထက် 1.2 ဒီဂရီဆယ်စီယပ်စ်ပိုများနေခဲ့တယ်လို့ကမ္ဘာမိုးလေဝသအဖွဲ့ချုပ် WMO ကပြောပါတယ်။ပြင်းထန်တဲ့ El Niño ရာသီဥတုအခြေအနေကြောင့်လည်းအဲ့ဒီအပူချိန်တိုးလာတာဖြစ်တယ်လို့ဆိုပါတယ်။ El Niño ဟာအပူပိုင်းပစိဖိတ်ဒေသကပင်လယ်ရေအပူချိန်ကိုမြင့်တက်စေပါတယ်။2018မှာတော့ပြင်းမြအပူချိန် 1 ဒီဂရီဆယ်စီယပ်စ်ရောကျသွားတယ်ဆိုပေမဲ့ကမ္ဘာရာသီဥတုအပြောင်းလဲလားရတစ်ခုလုံးကိုတိုင်းတာတွက်ချက်ရမှာတော့ဒီအပြောင်းလဲဟာတိတာလုံးနဲ့အပြောင်းလဲမဟုတ်ပါဘူးကမ္ဘာကြီးပူနွေးမှုလို့ပြောရင်အပူချိန်မြင့်တာတစ်ခုတည်းကိုပဲကြည့်လို့မရပါဘူးအခြားပြင်းထန်တဲ့ရာသီဥတုအခြေအနေတွေကလည်းအရေးကြီးတဲ့ကဏ္ဍမှာရှိနေတယ်လို့ WMO အဖွဲ့ပြောခွင့်ရအမျိုးသမီးClear analysis ကပြောပါတယ
် Obviously as we continue in 2019 we are seeing more extreme weather in different parts of the world
ဒီ2019ထဲမှာလည်းပြင်းထန်တဲ့ရာသီဥတုဆက်ဖြစ်နေတာကိုတိတိတသားတွေ့ရမှာပါကမ္ဘာနေရာဒေသအသီးသီးကိုကြည့်လိုက်ပါမြောက်အမေရိကမှာဆိုရင်အသက်အန္တရာယ်ဆိုရင်ရပြီးမတရားအေးလွန်းတဲ့ရာသီဥတုဖြစ်ပေါ်ခဲ့ပါတယ်ဩစတြေးလျမှာဆိုရင်လည်းအပူချိန်ဆန်တင်ခဲ့ပြီးတော့တောမီးတွေလောင်ခဲ့ပါတယ်တောင်အမေရိကဒေသတချို့မှာဆိုလဲမိုးကြီးတာအပူချိန်မြင့်တက်တာတွေဖြစ်ခဲ့ပါတယ
်ဒီနှစ်ဩစတြေးလျနိုင်ငံရဲ့အပူနှွေးဆုံးဇန်နဝါရီလထဲမှာစံချိန်တင်လောက်အောင်ပူခဲ့တယ်လို့အမေရိကန်မှာဆိုရင်လဲအရှိတ်ဘက်ချမ်းဒေသတွေမှာအေးခဲ့တဲ့ဒဏ်ကိုအကြီးအကျယ်ရင်ဆိုင်ခဲ့ရတာပါအရန်အေးတဲ့အခြေအနေတွေကြောင့်တော့ကမ္ဘာကြီးရာသီဥတုပြောင်းလဲဖြစ်နေပြီလို့ပြောလို့တော့မရဘူးလို့ knowledge ကဆိုပါတ
ယ် We don't just have climate change we have you know the daily weather it's summer in the southern hemisphere right now
ဒါကကမ္ဘာကြီးကိုပူနွေးစေတဲ့အပြောင်းလဲမဟုတ်ပါဘူး။နေ့စဉ်ဖြစ်ပေါ်နေတဲ့ရာသီဥတုအခြေအနေဒါဖြစ်ပါတယ်။အခုဆိုရင်ကမ္ဘာတောင်ဘက်ချမ်းမှာနွေရာသီဖြစ်ပါတယ်။ဒါကြောင့်အပူချိန်မြင့်မယ်လို့တွေးထားရမှာဖြစ်တယ်လို့ကမ္ဘာမြောက်ဘက်ချမ်းမှာတော့ဆောင်းရာသီဖြစ်မယ်လို့အေးမဲ့အခြေအနေကိုညှော်လင့်ထားရမှာပါ။ဒါပေမဲ့ကမ္ဘာတောင်ချမ်းမှာစံချိန်တင်လောက်အောင်မတရားပူခဲ့ပါတယ
်။တခါတည်းရန်အပူလိုင်းဖြစ်ုံလောက်နဲ့ကမ္ဘာရာသီဥတုအပြောင်းလဲဖြစ်နေပြီလို့တော့မဆိုနိုင်ဘူးလို့ analyst ကပြောပါတယ်။မတရားပူပြင်းလွန်းတဲ့အခြေအနေတွေကရာသီဥတုပြောင်းလဲတဲ့လက္ခဏာဖြစ်ကြောင်းနဲ့ဒါဟာရာသီဥတုပြောင်းလဲမှုရဲ့ဖြစ်စဉ်တွေတဲကတစ်ခုဖြစ်ကြောင်းသူကပြောသွားပါတယ်ခင်ဗျာ
လာမယ့်ဖေဖော်ဝါရီလ14ရက်နေ့ဟာ Saint Valentine's Day ဆိုတဲ့ချစ်သူများနေ့ဖြစ်ပြီးတော့ကမ္ဘာဒေသအနှံ့အပြားကလူမျိုးဘာသာမျိုးတွေဒီချစ်သူများနေ့မှာပါဝင်ပြီးတော့ဆင်နွှဲကြပါတယ်ဒီတော့ VOA ပြည်သက်တွေလေးလေးလိုင်းပေါ်ကနေချစ်သူများနေကိုဆင်နွှဲကြရအောင်ဖိတ်ခေါ်ချင်ပါတယ်ရှင်အချစ်တချင်းလေးတွေကိုနားထောင်ရင်းနဲ့ကိုယ့်ရဲ့ချစ်သူအတွက်လည်းသတင်းစကားလေးတွေပါရင်ချစ်သူများနေဆင်နွှဲကြပါစို့နော်ကိုချစ်ခင်ရတဲ့မိဘအဆွေမျိုးမိတ်ဆွေပေါင်းသင်းကိုယ့်ရဲ့အိမ်နောက်ဘက်ဒါရီအားလုံးအတွက် Valentine တချင်းလေးတွေလက်ဆောင်ပါခြင်းနဲ့အမတ်တရားစကားလေးတွေပြောခြင်းနဲ့ဆိုတော့ VOA ရဲ့ Facebook စာမျက်နှာမှာပဲဖြစ်ဖြစ် email ကတစ်စင်ပဲဖြစ်ဖြစ်စာရေးပြီးတော့ပို့လိုက်ပါနော် VOA email လိပ်စာက burmese.voanews.com ဖြစ်ပါတယ် Facebook ပရိသတ်တွေကတော့ VOA Burmese News ဆိုတဲ့ VOA မြန်မာပိုင်း Facebook အစာမျက်နှာမှာလာပြီးတော့တည်တောင်းနိုင်ချစ်သူတွေအတွက်အမှတ်တရစကားလေးတွေလာထားနိုင်ပါတယ်။ကိုချစ်တဲ့သူရဲ့နာမည်ကိုတော့ထည့်ပြီးရေးပေးဖို့မမေ့ကြပါနဲ့။ February 6ရက်တောက်ကြနေနောက်ဆုံးထားပြီးတော့ပို့ပေးကြပါရှင်။အားလုံးအတွက်ချစ်ချင်းရင်နဲ့တင်ပြန်ထုံပါစေ
။ Valentine ချစ်သူများနေ့အတွက်နားဆင်လို့တဲ့တေးသချင်းလက်ဆောင်ကိုတောင်းကြပါအောင်ခင်ဗျာ။အခုတော့နာနခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာပ
ါ။ဒီနေ့မြန်မာတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက bite bite ကကိုက်ထားတာ the theBullet bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်တစ်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုခိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ဝစ်စကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတရောက်ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
When you are at the time, American motor in Tolu, the company we have, and J.B. Malochin be melule, a low kind we go, short cha, kia, de lu, tebe yabari, umago, not count nasinjijayao.
When the demand was down, U.S. automakers had to bite the bulletand cut jobs.
Maluem shaunda anjay lu ya ro me su yin be lu pyo mle.
Bite the bullet.
Lu pyo lu ya ba de. Era ka ro di ni minute twe tin pya ke de idiom atou me phit ba de.
Dolara tan ye idiom 3 english tin gan sa ko na sin ke ya da ba khanya. Aku ro chan ma yi kan na phit ba de. Che bwa auk ga ayut pya ji yaung da jao che phnao na ra ha.မြန်မာနိုင်ငံမှာအဖြစ်များလာနေတဲ့ကျန်းမာရေးပြဿနာဖြစ်တယ်လို့ပညာရှင်တွေကဆိုပါတယ်ဒီအကြောင်းကျန်းမာရေးကဏ္ဍမှာကိုဝင်းမင်းတင်ပြမှာပ
ါဟုတ်ကဲ့ရေးပေါ်နဲ့ရိုးထုခုဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်ဒီခြေပွားအောက်မှာရှိတဲ့အရွတ်ပြားကြီးရှောင်ပြီးတော့ခြေဖနှောက်နားတဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တာများလားဆရာကြီ
းဟုတ်ပါတယ်ကျွန်တော်ရေးပေါ်ဌာနကြီးရောယူထုတ်ဖို့ဆရာဝန်တွေကိုလာပြီးတော့ကြားတဲ့လူနာတွေထဲမှာလေဒုနာရာရဲ့ခါနာရာရဲ့လေပင်နာရာရဲ့ပြီးဒီခြေပွားရုပ်ပြားရောင်လို့ခြေပနောက်နာတဲ့လူနာတွေကအများကြီးပဲအများဆုံးလာပြီးတော့ကြားလို့ရှိပါ
ဟုတ်ကဲ့ဆရာကြီးဒီကဘာကြောင့်အဓိကဖြစ်ရလဲဆရာအခုလို့ဒီဖနောက်နာတာလေ
ခြေပွားမှာဖနောက်နဲ့ခြေချောင်းလေးတွေကိုဆက်သွယ်ပေးထားတဲ့အရွတ်အပြားကြီးတစ်ခုရှိတယ်ဒီရုပ်ပြားကြီးကတင်းလာတဲ့အခါမှာခြေောက်ကကိုင်းပြီးတော့ဘုံရင်ဝိတ်ကိုပေါ့နော်ခန္ဓာကိုယ်ရဲ့အလေးခြေကိုခံနိုင်အောင်လို့စပရင်လိုမျိုးတော့လုပ်ထားတာဒါသဘာဝတိုင်းလုပ်တာအဲ့ဒီရုပ်ပြားကြီး over weight များလို့ဖြစ်ဖြစ်အသုံးပြုတာများလို့ဖြစ်ဖြစ်မတက်ရတာများလို့ဖြစ်ဖြစ်ဒါမျိုးတွေဖြစ်တဲ့အခါကျရင်ခြေပေါ်ကအရွတ်ပြားတနည်းရားနေပြီးတော့တိတိလေးပြဲတာတို့နာတာတို့သူအဲ့ဒီကနေပြီးတော့စကြောင်တာကြောင်ရမ်းနေပြီးတော့ခနှောက်မှာသူကသွားထွက်လာတော့ခနှောက်ဘက်ကနေပြီးတော့ဆွဲတဲ့အခါကျတော့အဲ့ဒီခနှောက်နာတယ်ဆိုပြီးတော့လူနာတွေကအများကြီးခလာလေးရှိတာပါနော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီဖြစ်ရခြင်းအကြောင်းရင်းတွေရောဘာတွေရှိလဲဆရာအခုလို့ဒီခြေပေါ်ကရွပြရောင်သေးတဲ့အကြောင်းရင်းပေါ့
အခုဒုတိယနဲ့ကျွန်တော်တို့ရှိလာပြနေတဲ့လူတွေမှာတော့အများကြီးပထမတော့အသက်ပေါ့နော်အသက်40ကျော်လာရင်အများကြီးဖြစ်တဲ့ဒုတိယတော့နည်းနည်းလေးအသက်ကြီးလာလို့အသုံးများလာတဲ့အတွက်ကြောင့်ဖြစ်တဲ့အမျိုးဖြစ်နိုင်တယ်လို့မျိုးသမီးတွေကမျိုးသားတွေနဲ့ပို့ပြီးတော့ဖြစ်တာတွေ့ရတယ်နောက်ဘဝလုံးတဲ့လူတွေပို့ဖြစ်တယ်ပို့ဆိုတော့လည်းပဲအလုံးနဲ့လဲဆိုင်တာပေါ့ကိုဘလို့အသုံးချရလဲဆိုတော့မတက်ရက်ပြီးလုံးလောရတဲ့သူကြီးဒါမျိုးများလျှောက်ရတဲ့ဒီလိုလူမျိုးတွေကကျော်ပို့ပြီးတော့ဖြစ်တယ်မတက်ရက်လျှောက်တယ်ဆိုကျွန်တော်တို့ဆရာဝန်တွေကိုယ်တိုင်တော့ဖြစ်တာပဲ ကျောင်းနေရလည်းပဲသူမတည့်ရပြီးတော့ပဲသူလူနာရောင်းရဲခွဲရဆေးရတယ်ဒီလိုမျိုးကြီးဥမာသွေးထိုးလို့ကျောင်းဆရာတို့မတည့်ရပြီးသင်ရတာတို့ဆက်ယုံမှာတခုခုတက်တင်နေလူတွေပါတယ်မတည့်ရပြီးလို့ရတာဒီလိုလူမျိုးတွေကအဖြစ်များတာပေါ့နော်အထူးသဖြင့်တော့တစ်ခါပြကြရင်တော့ကိုယ်ဝန်ဆောင်နေမှာတော့ body weight များလာတာပေါ့နော်ကိုယ်လက်ရှိလေးကျင်လာညားလာတဲ့အနောက်နာလာတွေကများခြင်းတော့ဖြစ်တယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီအားကစားအလုပ်များတဲ့သူတွေမှာရောဖြစ်တတ်သေးလားဆရာကြီ
းအားကစားလုပ်နေတဲ့ over use လို့ခေါ်တာပေါ့နော်ဆိုတော့အသုံးများတာပေါ့ဒီဘောအထူးသဖြင့်တော့အားကစားမှာတော့မှဆိုင်းနေဖို့ပြေးရတော့ခုံတာတော့ဒီလိုလုပ်ရတဲ့သူမျိုးတွေမှာလည်းပဲသူကဟိုနည်းနည်းလေးစီသူကပြေးရတယ်သူကလေ body weight ချတာမမှန်တဲ့အခါမျိုးကြတယ်အဲဒါဆုံးပြီးပြောရင်တော့ဟိုဘယ်လိုပြောမလဲပုံစံတစ်မျိုးတည်းကိုတစ်ခါတစ်ခါလုပ်ရတဲ့ပြေးရတာခုံရတဲ့ဟာဒီလိုသဘောမျိုးတွေဆိုရင်ဖြစ်လိမ့်ရှိ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဖြစ်နိုင်တဲ့အကြောင်းတွေရှိသေးလားဥမာယောဂါတွေတချို့လို့
အဲတခြားယောဂါတွေကတော့အခုပြင်းတော့ကျွန်တော်တို့တွေ့ရတဲ့လူတွေများများမှာတော့ဒီယောဂါကဥမာဈေးကြိုးတို့ဘာလို့လဲဆက်ဆက်နေရမျိုးလည်းဖြစ်နိုင်တယ်။တချို့ကျတော့လည်းပဲသူကဟိုမွေးရပါပေါ့နော်ခြေထောက်ကတကယ်တော့နည်းနည်းလေးခုံးနေမှာ body weight ကို spring လို့ခံနေတာ။အရန်ခုံးတဲ့လူတွေအရန်ပြားတဲ့လူတွေဒီလိုမျိုးတွေမှာလည်းသူကအများကြီးဖြစ်တာပေါ့နော်။ဒါလည်းကျတော့ပနောက်နာတယ်ဆိုရင်ခုနခြေဘွားရွတ်ကြားကြီးနာတယ်လို့ပဲထင်ပြီးပေါ့နေလို့လည်းမရဘူးပေါ့နော်။ကတော့နားရတဲ့အကြောင်းရင်းတွေပေါ့နော်အာယုရောညတ်တာအမျိုးလေးရှိနိုင်တယ်သူကတော့အလိုအသားကြည်တာတို့ဒီလိုမျိုးတွေလည်းရှိနိုင်တယ်နောက်ပနောင်အစ်စ်လေးတွေနာတာတို့ပါတော့အစ်စ်ရောင်းတာတို့ဒါတွေနဲ့လည်းသူကရောနေကြတာပေါ့နော်စစ်ဆေးဖို့တော့လိုတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီယောဂဖြစ်မဖြစ်ကိုဆရာကြီးဒီသိနိုင်မဲ့အဓိကလက္ခဏာတွေဘာတွေရှိလဲဆရာ
အဓိကတော့သူကဒီပနောင်နာဖို့နာနေရစိုးဝါးရုပ်ပြားရောင်းလို့ပနောင်နာဖို့နာနေရလည်းတော့ထူးကြတယ်အများနဲ့နာနေတာမဟုတ်သူကတော့အတူတူပြင်းတော့မနေ့ရထဆိုရင်သူကပို့ပြီးတော့ဆိုးတယ်။တချို့ဆိုရင်ဆိုးကနေနဲ့သူကလဲကြမလို့တော့မှသူကဲလုံးနင်းမိတယ်လို့ဒီလိုမျိုးအဲ့ရထတဲ့အချိန်မှာခမလို့ခြေလမ်းစလမ်းလာနဲ့ဘော်ဒီဝိတ်ကချောက်ပေါ်ကျတယ်နဲ့သူကဆိုးကနေတာချို့ချော်လဲဆိုးချို့ချော်လဲအောင်းတောင်းတော့ပေါ့။သူ့လူလာကြတယ်ဘယ်လိုပြောလဲဆိုတော့ပူတယ်ပေါ့။ခြေဘွားကြီးကပူနေတာမြေတဘောမျိုးနဲ့သူကပြတယ်။ဒါပေမဲ့သူကအဲ့ဒီအချိန်ကသူကညဘက်ကျတော့ဒီခြေဘွားကြီးရွတ်ပြားကြီးညော့နေရတယ်။နေ့ကျမှဘော်ဒီဝိတ်နဲ့စနေလိုက်တယ်နဲ့စပြဲသွားတယ်ကျင်းနေမျိုးပေါ့လေအဲ့လိုစားတယ်ဒါပေမဲ့သူကတွေးပူနေလို့သူကအသေးသေးနဲ့လှုပ်ရှားရင်းလှုပ်ရှားရင်းနဲ့တွေးပူနေတဲ့အခါကျတော့လည်းမသိဘူးဒါကြောင့်တနည်းကိုအလုပ်လုပ်နေတယ်မတည့်ရတဲ့လမ်းလျှောက်ရတယ်ပြည့်ရလောရဒီလိုလုပ်နေလို့နေတဲ့အချိန်ကျတော့မသိတာနားနေပြီးတဲ့အခါကျတော့မှပြန်ထလိုက်တာပြန်ပြီးတော့ခြေဘွားကိုနင်းမိတဲ့အချိန်မျိုးဆိုတာအနာဆိုတာတခြားနာဖို့နာနေလို့ဆိုတခြားနာဖို့နာနေတယ်ကတော့ထောက်လျှောက်ကိုနာနေတာမျိုးရှိနိုင်တယ်နားရင်တတားတယ်ထောက်လျှောက်လူပဲထပ်ထနာနေတာအခုကကျတော့သူကဒီဘွားရုပ်ပြရအောင်လို့ပနောက်နာဖို့နာနေရတကယ်လို့လို့လုံနေတဲ့အချိန်ကျတော့နားလို့နာမနာမသိမိနေတဲ့အချိန်လေးမျိုးတွေဒီတော့ရှိတာပေါ့နော်ဒါသူ့ရဲ့ပုံစံနောက်တစ်မျိုးတော့အဲ့ဒီခြေပနောက်ရဲ့အရင်အတွင်းဘက်နေရာမှာပေါ့နော်အဖြစ်စီရင်လည်းသူကနာတယ်။ကျောင်းဝင်နဲ့သွားပြရင်လည်းကျောင်းဝင်အဲ့နေရာလေးကိုအမျိုးလေးနဲ့ဘယ်နေရာနာလဲဆို point ပြခိုင်းတော့အဲ့ပြခိုင်းတဲ့နေရာလေးဖြစ်စီလို့တအားနာတယ်နောက်တစ်ခါကျတော့ခြေထောက်ကို stretch လုပ်လိုက်တော့ stretch လုပ်ရတော့ခြေမတွေကော့ပြီးတော့ဒီလိုမျိုးတုပ်ကြည့်တဲ့အခါမှာလည်းအဲ့မတင်းပြီးတော့နာဒီလိုသဘောမျိုးပေါ့နော်။နောက်တစ်မျိုးတော့ကျောင်းယောဂါတွေနဲ့ခွဲခြားဖို့ဆိုရင်တော့သူကကျောင်းနေတာတို့တာကြီးလီရဲနေတာတို့ဒီလိုမျိုးတွေတော့မရှိဘူးသူကလေမသိတာဘူးသူကသိလိုက်ရင်တော့အနာ
ဟုတ်ကဲ့ဆရာကြီးအခုတော့ဒီခြေဖွာအရွတ်ရောင်ပြီးတော့ခြေဖနောက်နာတာပေါ့နော်အဲ့ဒါနဲ့ဒီမှားရင်းယူဆနိုင်တဲ့အနေအထားတွေရောရှိတယ်လားဆရာ
ဟုတ်တယ်လူနာတွေကိုကျွန်တော်တို့လာပြတဲ့အခါကျတော့လူနာတွေကသူကဓမ္မရိုက်ချင်ကြတာပေါ့နော်ဓမ္မတကယ်လို့ရိုက်ချင်အများဖြင့်ခြေဖနောက်အတက်လေးတွေထွက်တာတွေ့ရတယ်ဖနောက်ယူကြီးရဲ့အောက်မှာစုကြုံလေးလိုတက်ကလေးကြီးအများကြီးတွေ့ဒီတက်ကလေးကြောင့်သူတို့ကနာတယ်လို့သူတို့ကထင်ကြပါဘာဖြစ်လို့လဲဆိုရင်သူတို့အချင်းချင်းပြောကြရင်ဖနောင့်တက်ထွက်တယ်ဖနောင့်တက်တယ်ဒါပေမဲ့ဖနောင့်တက်ကလူတော်တော်များများမှာတကယ်တော့ရှိပြီလား၁၀ယောက်မှ၁၀ယောက်ဓမ္မရိုက်ကြည့်ဖနောင့်တက်ကရှိအဲ့တော့သူကဖနောင့်တက်နဲ့ဒီခြေဘွားရွရောင်တာနဲ့ဓာတ်ရိုက်တော့မသက်ဆိုင်ဘူးနော်သက်သက်မှုရှိတယ်လို့ဆိုပြောလို့ရတယ်ဒါပေမဲ့ဓာတ်ရိုက်မသက်ဆိုင်ဖနောင့်တက်ကြောင့်ခြေဘွားနာတာမဟုတ်ဘူးဒီခြေဘွားရွပြောကြီးရောင်လို့ဖနောင့်တက်ကဟိုတက်တာပါပြီးတော့ဆိုပြီးတော့အတက်ကရှိရှိရှိရှိလာပြီးရုပ်ကိုသူကရော့အောင်လုပ်ပေးတာပေါ့နော်ကျောင်းလို့တော့ဖနောင့်တက်ရှိနေလို့နာတာမဟုတ်ဘူးနာတဲ့လူတိုင်းမှလည်းပဲဖနောင့်တက်မရှိဘူးဒါကြောင့်မလို့ဟိုအများဖြင့်သူတို့ကဒီတက်ကြီးကိုခွဲပေးလိုက်ရင်ပျောက်မယ်အဲ့လိုတော့ထင်ကြတာပေါ့နော်အဲ့လိုမဟုတ်ဘူးဒီရုပ်ပြားကိုတင်းမနေအောင်ရော့အောင်လက်ကျင်ကနေနေပုံထိုင်ပုံတွေစီစဉ်ပြီးနေဖို့လိုတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
Thank you.
ဥဝိမေရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်းသတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြမအစိုးရတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝါမြို့နယ်ကတေးရွာဒေသခံတွေဘင်္ဂလားဒေ့ရှ်နယ်ဇက်ကိုတင်းရှောင်နေရပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့အဖွဲ့ရှမ်းပြည်နယ်တောင်ပိုင်းတာဆန်းတန်လွင်မြစ်ကူတဒါအသစ်ပနက်ရက်ခန္ဓာတက်ရောက်ခဲ့တယ်ဆိုတာနဲ့ကယားပြည်နယ်လွိုက်ကောကန္နာဟီဝန်ပန်းချံမှာပူကျုံမြင်းစည်းကျေးရုပ်ထုစိုက်ထူလိုက်တဲ့အပေါ်ခရီးနီလူငယ်တွေအပါအဝင်တိုင်းသားလူငယ်အဖွဲ့အစည်းတွေရဲ့အမြင်သဘောထားတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ပလဲဝမြို့နယ်အတွင်းရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာကင်းတလင်းနဲ့ခမောင်းဝကျေးရွာဒေသခံ၂၀၀ကျော်ဘင်္ဂလားနယ်ဆက်ကိုဒုက္ခသည်တွေအဖြစ်ယခုရက်ပိုင်းအတွင်းရောက်ရှိနေကြပါတယ်နယ်ဆက်ကိုခိုလုံမှုရောက်ရှိနေတဲ့ကင်းတလင်းနဲ့ခမောင်းဝကျေးရွာတွေကရခိုင်နဲ့ခမီးမိသားစုတွေဟာကလေးတွေနဲ့အမျိုးသမီးတွေအပါအဝင်စုစုပေါင်း၂၀၀ကျော်ရှိနေပြီးသူတို့အရေးပေါ်စားတောက်ရေးအတွက်ရခိုင်တပ်မတော် AA ကရိတ်ခါထောက်ပံ့ထားတယ်လို့ AA ပြန်ကြားရေးမှူးတာဝန်ခံခိုင်တုခကပြောပါတယ်စစ်ဆောင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘင်ဒရာဘင်ခရိုင်ယုံမော်မြို့နယ်ရမက်ကြီးရွာအနီးမြန်မာဖက်မှရှိနေပြီးနယ်စပ်ဖြတ်ကျော်ခေလုံမှုစ조사နေကြတယ်လို့အဲ့ဒီနယ်စပ်မှာနေထိုင်သူတွေကပြောပါတယ်အဲ့ဒီလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဝင်ရောက်ခေလုံမှုစ조사နေတဲ့အတွက်ဘင်္ဂလားအာဏာပိုင်တွေဘက်ကလည်းသူတို့နယ်မြေထဲကိုဝင်မလာနိုင်အောင်နယ်စပ်တလျှောက်စောင့်ကြည့်မှုတွေရှိနေတယ်လို့လည်းဖေဖော်ဝါရီလ3ရက်နေ့က Technet News တင်းတပုတ်မှာဖော်ပြထားပါတယ်
ရှမ်းပြည်နယ်ဆောင်ပိုင်းမိုင်းပန်မြို့နယ်တွင်တာဆန်းဂရုစိုက်ကတာဆန်းတန်လွင်မြေကူးစရာတဲ့တစင်ထပ်မံတည်ဆောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းနဲ့ဖွဲ့ကနေဗနက်ရခန္ဓာပြုလုပ်ခဲ့ပါတယ်။ဖေဖော်ဝါရီလ6ရက်နေ့ကတောင်ဆန်းစုကြည်နဲ့ဖွဲ့ရောက်ရှိလာတာပါ။ထပ်မံတည်ဆောက်မဲ့စရာတဲ့ဟာတာဆန်းတရာဟောင်းရဲ့အောက်ပိုင်းမှာတည်ဆောက်မှာဖြစ်ပြီးတန်ချိန်60ကျော်အထိခန္ဓာရည်ရှိပြီးတော့နိုင်ငံတော်ဗန္ဒန်ရေးဘတ်ဂျက်နဲ့တည်ဆောက်သွားမှာဖြစ်ပါတယ်။ဗနက်ရချင်းခန္ဓာကိုနိုင်ဝဲကပြုလုပ်ခဲ့ပြီးမိုင်းတုံမြို့ကနေရဟယင်းနဲ့မိုင်းဆက်ကိုပြန်တန်းရမှာလဲရဟယင်းဆက်ချွေးရမှုကြောင့်ခေတ္တဆင်းသက်ခဲ့ရပါတယ
်မွန်ပြည်နယ်မှာ2018ခုနှစ်တနစ်လုံးမှုရစေဝါတံဖိုးချက်တန်း1453တန်းကျော်ဖမ်းဆီးရမိပြီးကြာ649ဦးနဲ့မ84ဦးစုစုပေါင်း923ဦးကိုတရားစွဲဆိုခဲ့တဲ့အတွက်ယခင်နှစ်တွေထက်ပုံမှန်မြင့်တက်လာတယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့မှူးရုံးကပြည်နယ်ရဲတပ်ဖွဲ့မှူးရုံးဦးစီးရဲမှူးမြင့်ဝင်းကပြောပါတယ်ဖမ်းဆီးရမိတဲ့မူရစေဝါအမှု434မှုမှာစိတ်ကြွဆေးပြား402မှုဆေးချောက်ဘိန်းစာရွက်ဘိန်းဖြူနဲ့အိုက်32မှုရှိခဲ့ပြီးတထုံခရိုင်မှာမူရစေဝါမှု105မှုမလမြိုင်ခရိုင်မှာ329မှုအထိဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။မွန်ပြည်နယ်အတွင်းမူရစေဝါနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်မှုများပြားနေပေမဲ့နှကူအခြေအနေထပ်ပေါ်မဆိုးရအောင်ထိန်းချုပ်နိုင်တဲ့အခြေအနေမျိုးသာရှိနေတယ်လို့ဖေဖော်ဝါရီလ3ရက်နေ့ကပြုလုပ်တဲ့တွေ့ရအကြိမ်မွန်ပြည်နယ်လွတ်တော်3နှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်။မွန်ပြည်နယ်မှာ2019ခုနှစ်ကမိုးရေအမှု290မှုမှာကြားနယ်မှာစုစုပေါင်း480ဦး2016ခုနှစ်ကမိုးရေစေဝါ283မှုမှာကြားနယ်မှာစုစုပေါင်း415ဦးတို့ကိုဖမ်းဆီးရမိခဲ့ပါတယ်
။ကရင်ပြည်နယ်မှာအခုလကစပြီးတော့လှိုင်းစင်မဲ့မော်တော်ယာဉ်တွေကိုဖမ်းဆီးမဲ့ကောလာဟလသတင်းတွေကြောင့်ဒေသခံလူစုတွေစိုးရိမ်ထိတ်လန့်မှုတွေရှိနေတယ်လို့သွားလာရေးသွဲတချို့အခက်အခဲတွေကြုံလာနေရပါတယ်။လက်ရှိကရင်ပြည်နယ်မှာစီမံချက်နဲ့ပတ်သက်ပြီးဖမ်းဆီးတာမရှိသလိုမြို့ဧရိယာတွင်းမှာရှိတဲ့ရင်စည်းကမ်းလမ်းစည်းကမ်းလိုက်နာမှုမရှိတဲ့ရင်တွေကိုဒါဖမ်းဆီးတာဖြစ်တယ်လို့ကရင်ပြည်နယ်ရင်ထင်းရဲရာရှိသူကပြောပါရယ်ကရင်ပြည်နယ်တွင်းကဒေသခံများစုဟာဇင်းနှုံးတက်တာတဲ့လှိုင်းစင်မဲ့မော်တော်ဆိုင်ကယ်နဲ့ကားတွေကိုတွန်းလိုက်ရေးတွက်မိခုနေရသလိုတချို့ကြတော့တိုင်းဒါလက်နက်ကန်ဖွဲ့စည်းတွေကထုတ်ပေးတဲ့ရင်ထောက်ခံချက်နဲ့တွန်းလာတာလည်းရှိနေပါရယ်ပြီးကြတဲ့လကစတင်ပြီးတော့မွန်ပြည်နယ်မှာလင်းယုံရွတ်တရာစီမံချက်နဲ့လှိုင်းစင်မဲ့မော်တော်ယာဉ်တွေကိုဖမ်းဆီးရေးယူတာရှိတဲ့အတွက်ကရင်ပြည်နယ်မှာလည်းစီမံချက်နဲ့ဖမ်းဆီးတော့မယ်ဆိုပြီးအခုလိုကောလာဟာလသတင်းတွေပြန့်နှံ့နေတာလည်းဖြစ်ပါရယ်
ချင်းပြည်နယ်တောင်ပိုင်းမတူပီမြို့မှာဖေဖော်ဝါရီလ3ရက်နေ့ကတပ်မတော်စစ်ကားအစီးရေ100ခန့်ပြည်မဖက်ကနေရောက်ရှိလာတယ်လို့မတူပီမြို့ဒေသခံတွေကပြောပါတယ်။ယခုလက်ရှိချင်းပြည်နယ်ပလဝမြို့နယ်နဲ့ရခိုင်ပြည်နယ်ဖက်မှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ကိစ္စနဲ့ပတ်သက်ပြီးတပ်အင်အားတိုးချဲ့ဖို့ရောက်ရှိလာတာဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။အစိုးရတပ်မတော်ဟာမတူပီကနေပလဝမြို့နယ်ဖက်ကိုတပ်အင်အားဖြည့်တင်းနေတာဖြစ်ပြီးအခုလိုစစ်အင်အားတိုးချဲ့လာတာကြောင့်တိုက်ပွဲအခြေဟုံမြင့်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဒေသခံဂရီနီလူတို့တွေကန့်ကွက်နေတဲ့ခြားကကယားပြည်နယ်လွိုက်ကော်မြို့ကနန်ဟေဝံပန်းချံမှာဗိုလ်ချုပ်မြင်းစီကျေးရုပ်စိုက်ထူလိုက်တဲ့အပေါ်ဂရီနီလူငယ်တွေကနေကန့်ကွက်မှုတွေနဲ့ကြုံနေရပါတယ်။ NLD အစိုးရအနေနဲ့တိုင်းသားဒေသအတွင်းဗိုလ်ချုပ်အောင်ဆန်းရုပ်တုကိုသာအလေးပေးစိုက်ထူနေတဲ့အပေါ်တိုင်းသားလူငယ်အဖွဲ့အစည်းတွေကနေဝေဖန်မှုတွေမြင့်တက်လာနေပါတယ်။မိကလျာမုံကနေစုစည်းတင်ဆက်ထားပါတယ်
။ပိုင်းရင်းသားတွေအနေနဲ့ဒန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်မရသေးခင်ကာလကြာမှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်လာရောက်စိုက်ထူတာဟာနိုင်ငံရေးအမျက်ထုတ်တာဖြစ်တယ်လို့ကရင်နီပြည်လူငယ်အင်အားစုမှကိုဒီဒီကပြောပါတယ်
။အဲ့ဒီပါတီတော်ရှိဖို့ကိုလည်းကျွန်တော်တို့စိတ်တော်စကားပြောချင်တယ်။နောက်တစ်ခုကဂျီယုတ်ထူအတရားမှတိဆောက်သွားတာကိုကျွန်တော်ကကဲရှုပ်ချတယ်ဒီဂျီယုတ်ကိုပြောင်းရွှေ့ပေးဖို့ပေါ့နော်တောင်းဆိုမယ်ပေါ့နော
်အလားတူတအန်းချောင်းသားနဲ့လူငယ်များဖွဲ့မှလွေလွားတိုင်းကဘူချုပ်ဂျီယုတ်အစားတိုင်းရင်းသားဒေသအတွက်ဖို့ပြေးရေးတွေကိုလှုပ်ဆောင်သေးတယ်လို့ပြောပါတယ
်သူတို့ကတိုင်းရင်းသားဒေသများဒီစီမံချက်ကိုလိုက်လုပ်နေတဲ့အချိန်မှာသူတို့လုံရက်တွေကအလူထုတွေရဲ့ဆန္ဒကိုမပါဘဲနဲ့လှုပ်ချင်တာလုပ်ဆိုတဲ့ဟာမျိုးသဘောကတက်ရောက်သွားတယ်ပေါ့အဲ့ဒီဟာတွေလုံနေတဲ့အစားဒီတိုင်းသားဒေသမှာလိုအပ်နေတဲ့ပညာရေးလိုအပ်နေတဲ့တခြားအရေးကဏ္ဍတွေမှာလုံနေတယ်ဆိုတော့တိုင်းရင်းသားကအခုလက်ရှိအစိုးရတွေကဘယ်လောက်ကြီးခံရမလဲ
ပြည်နယ်တီးတီးမှာဗိုလ်ချုပ်အောင်ဆန်းရုပ်ထုအသင်းအထမလာရောက်ထားရှိတာဟာတိုင်းရင်းသားစီးလုံးညီညွတ်မှုကိုဖြစ်စေတဲ့အပြင်ကိုလူမျိုးရေးမုန်တိမှုကိုပါဖြစ်ပေါ်စေတယ်လို့မွန်လူငယ်များဆောင်ရမွန်ယူဖိုရမ် MYF အထွေထွေသွင်းရေးမှူးမင်းစံနေဦးကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့ဗိုလ်ချုပ်အောင်ဆန်းကိုအကြီးညိုပြတ်စေခြင်းတဲ့တဘောလည်းမဟုတ်ပါဘူးမလေးစားခြင်းတဲ့တဘောမျိုးလည်းမဟုတ်ပါဘူးဒီရုပ်ထုကိုခန့်အချက်အဖြစ်အဲတိုင်းတာစီလုံးညီညွတ်မှုမရတဲ့အပြင်လူမျိုးတစ်မျိုးနဲ့တစ်မျိုးမုန်တိမှုတွေဖြစ်လာတာတော့အများကြီး
2019ခုနှစ်ဇန်နဝါရီလ31ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းပုံသူရုပ်ထုမြင်းစည်းကျေးရုပ်ထုကိုလာရောက်စိုက်ထုတဲ့အတွက်ကရင်နီပြည်လူငယ်အင်အားစုတွေကနေဂန္ဓာဟေဝံပန်းချံရှိမှာထိုင်တပိတ်ပြုတ်လောက်ပြီးဆန္ဒထုတ်ခဲ့ရမှာခေါင်းဆောင်တွေအပါဝင်ဆန္ဒထုတ်ဖို့အတူ20ဦးကိုငိမ့်စုစီပုံမှန်19နဲ့ပြည်내ဆွေးရကနေတရားစွဲဆိုခဲ့ပါတယ်ကရင်နေပြည်လူငယ်အားတွေနေနဲ့ကယားပြည်နယ်ကိုခိတ္တရောက်ရှိလာတဲ့ NLD ပါတီဗဟိုထိပ်ပိုင်းခေါင်းဆောင်တွေကိုပြည်နယ်ဝန်ကြီးချုပ်ရဲ့စီမံခန့်ခွဲမှုလွှဲမှားတွေကိုတင်ပြတိုင်ကြားဖို့စ조사ခဲ့ပေမဲ့လည်းမတွေ့ဆုံနိုင်ခဲ့ပါဘူး။ဗိုလ်ချုပ်ကြီးရုပ်ကိုပြည်နယ်အစိုးရဦးစီးစိုက်ထုတ်ခဲ့တာမဟုတ်ပဲပရဟိတအဖွဲ့အစည်းတွေနဲ့ဒေသခံပြည်သူအချို့ပါဝင်တဲ့ဗိုလ်ချုပ်ကြီးရုပ်ဖြစ်မြောက်ရေးကော်မတီကဥဆောင်ခဲ့တာဖြစ်တယ်လို့လည်းကယားပြည်နယ်အစိုးရကလည်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။
ဆက်ပြီးတော့ပလဝမြို့နယ်ကိုချင်းပြည်နယ်ကနေမခွဲထွက်လို့ဘူးဆိုရင်ခရံအဆင့်တိုးမြင့်ပေးဖို့ခူမီခမီးမျိုးသားပါတီကချင်းပြည်နယ်အစိုးရဝန်ကြီးချုပ်နဲ့လွတ်တော်အုပ်ထားတို့ကိုလိမ့်မူပြီးတော့အိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်။ဘာကြောင့်အခုလိုမျိုးတောင်းဆိုရတာပါလဲ။တခြားခူမီနဲ့ချင်းဖွဲ့စည်းတွေကတော့ဘလို့သဘောထားကြပါသလဲ။အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ကွင်းအိမ်ကနေတင်ပြပေးထားပါတယ
်။ချင်းပြည်နယ်ပလဝမြို့နယ်ကိုခရံအဆင့်တိုးမြင့်ပေးဖို့ခုမီခမီးမျိုးရပါတီကတောင်းဆိုခဲ့တာဖြစ်ပါတယ်။ခုမီခမီးမျိုးရပါတီရဲ့အိတ်ဖွဲ့ခွေးစာဟာသူတို့ပါတီရဲ့တဘောထားဖြစ်တယ်လို့ပလဝမျိုးခြေဆိုင်ခုမီမျိုးသမီးအဖွဲ့သွေးမှုမှတ်အောင်ဖြူမကပြောပါတယ
်။ခရရရဖို့တော့ကျမတို့လည်းပြင်းတင်လို့ချင်တာပေါ့နော်။ဒါမဲ့ဒီခွတ်ချက်မဲ့ဆိုရဲဟာတော့ကျမတို့တဘောထားတော့မဟုတ်ဘူး။သူတို့ပါတီဆိုင်နေဆိုတော့ပါစီရဲ့သဘောထားပဲဆိုတော့ကျမတို့ကအဲ့လိုပဲခံယူ
လို့လိုက်ရင်းတဲ့သူပလဝခရံရရှိရေးကိုပိုင်အုပ်ချုပ်ခွင့်ရရှိရေးအတွက်နိုင်ငံရေးနှီးနဲ့နှစ်ပေါင်း80ကျော်ကြိုးပမ်းလာခဲ့တဲ့ပလဝမြို့နယ်ကိုချင်းပြည်နယ်မှာခွဲမဆွဲစေလို့ရင်ပလဝရေးကိုဥပခါမပြုသင့်တော့ဘူးလို့ခုမီပါတီကနေဇန်နဝါရီလ28ရက်နေ့ကချင်းပြည်နယ်ဆွေရဖွဲ့နဲ့ချင်းပြည်နယ်လွှတ်တော်ကိုအိတ်ဖွဲ့ပေးစာပေးပို့ထားပါတယ်ချင်းတိုးတက်ရေးပါတီသွေးမှုဦးအိုက်စောမြကတော့ ချင်းလူမျိုးချင်းချင်းကြားစိတ်ဝင်ကွဲပြားမှုဖြစ်စေတဲ့ဒီလိုပြောဆိုမျိုးကိုစန့်ကျင်ကန့်ကွက်တယ်လို့ပြောပါတယ
်ကျွန်တော်တို့ကအဲဒီခွန်မျိုးသားပါတီရဲ့သဘောထားဆိုတာကလည်းဘယ်လောက်နေခွန်မျိုးပြည်သူတွေရဲ့လည်းသဘောထားမဟုတ်ပါဘူးပေါ့နိုင်ငံရေးပါတီဆိုတာတော့နိုင်ငံရေးတခြားသူစတန်ဒတ်ဒူရရှိလို့ရနေတာပဲလေကျွန်တော်တို့ CPD အနေနဲ့ကတော့အဲ့လိုမျိုးတတိတခြားချင်းချင်းမှာချင်းလူမျိုးစုတစ်စီးရဲ့တတိတခြားရဲ့တည်မှုကိုတော့ကန့်ကွက်တယ်ဆိုတဲ့ဟာမျိုး
ချင်းမိနယ်လှုပ်တော်ဥက္ကဋ္ဌဥစုဘွဲကိုဆက်သွယ်မေးမြန်းရမှာတော့သူကအခုလိုပြောပါတယ်
အခုအိန္ဒိယကရှုပ်ထားတဲ့တင်းမောစိတ်ခံကပြည်ပြည်အခုလေ line လေး through အိန္ဒိယနဲ့ဘလေးဝလိုရင်ပွေကိုချုပ်ဆက်ချင်ပိုင်းဒါလည်းကတည်းကနဲ့အခုလုံနေတယ်အဲ့ဒါပြပြတ်ရင်တော့အဲ့ဒီနိုင်ငံခြား export import ကိုဘလေးဝမှာလုံမယ်ဆိုရင်လေ AD ကခိုင်းလို့မရတော့ဘူး DC ကလည်းခိုင်းအဲ့ဒီချင်းပြရင်တော့ဘလေးဝကသူ့ဟာသူ DC ကနေဆိုတော့သူ့ဟာသူခရိုင်ဖြစ်လာတာပါနော
်လက်ရှိချင်းမြင့်တဲ့ဘက်မှာခရိုင်၄ခုရှိပြီပလဝနဲ့တီးစိန်မြို့နယ်ကိုခရိုင်စစ်သုံးမြစ်ပေးဖို့ချင်းပြည်နယ်ဆိုရဖွဲ့ကလည်းစီစဉ်သွားမယ်လို့သတင်းထွက်ပေါ်နေပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ချင်းပြည်နယ်ပလဝမြို့နယ်ကင်းတလင်းနဲ့ခမောင်းဝကျေးရွာကဒေသခံတွေဘင်္ဂလားနယ်စဖက်ကိုဒုက္ခသည်တွေအဖြစ်တင်းရှောင်ရောက်ရှိနေကြပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နှင့်အဖွဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်တာဆန်းတန်လွင်မြစ်ကူးတရအတဲ့ပနဲ့ရိုက်အခမ်းအနားတက်ရောက်ခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တိုင်းနာဒေသတွေကထူးခြားချက်တွေကိုထိုင်းချီဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOR ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုနေ့စဉ်ည9:00-9:00ခွဲအထိ Asia Set 7 Jerusalem ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ VOR ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းထုတ်လွှင့်ပြီးသမျှ video file တွေကိုလည်းပြန်လည်တင်ဆက်ပေးနေပါတယ်။ VOR ရဲ့ Facebook ဆာမျက်နှာမှာလည်းဗီဒီယိုသတင်းတို့တွေကိုကန်တာလိုက်လွယ်တကူကြည့်ရှုနိုင်ပါတယ်ခင်ဗျာဒီကနေ့ညနေပိုင်းထုတ်လွှင့်သွားမဲ့ VOA အစီအစဉ်တွေကိုတော့ညနေ6:00-9:00အထိလိုင်းဒိုမီတာ16925တို့မှာဖမ်းယူနိုင်ပါအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြမှာပါ
ဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုကိုသူနှုတ်ထွက်ရေးဆိုင်ရာညှိနှိုင်းရုံမှတပါတခြားဆွေးနွေးမှုတွေလုပ်ရမယ့်အချိန်ကတိတ်လွန်ခဲ့ပြီဖြစ်ကြောင်းဗင်နီဇွဲလာနိုင်ငံဆိုင်ရာအမေရိကန်အထူးတန်တမန်အီရီယတ်အေဘရမ်စ်ကပြောကြားလိုက်ပါတယ်မာဒူရိုမှာရုရှားနဲ့ကျူဘာကမိတ်ဆွေတွေရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနမှအထူးတန်တမန်အေဘရမ်စ်ကစက်တဘရီနေ့မှာသတင်းတောက်တွေကိုပြောပါတယ်အမေရိကန်အောက်လွှတ်တော်မှာဒီမိုကရက်တစ်အင်အားကောင်းလာပြီးဥတီလှုပ်ဆောင်လာတဲ့သမ္မတရဲ့ဗန်နိုင်းစီးပွားရေးလုပ်ရက်တွေပေါ်မှာစုံစမ်းစစ်ဆေးမယ်ဆိုတဲ့ကိစ္စကိုသမ္မတကဒေါ်နယ်ထရမ့်ကပယ်ချလိုက်ပါတယ်။အောက်လွှတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှက်ဖ်ကိုထိုးနှက်ဝေဖန်ရင်2016ရွေးကောက်ပွဲမှာရုရှားနဲ့ဆက်ဆက်ခဲ့တယ်ဆိုတဲ့ကိစ္စလုံးဝမရှိတယ်လို့အခုတခါလဲသူ့ရဲ့ဗန်နိုင်းပုဂ္ဂိုလ်ရဲ့ဆက်ဆက်ရရကိုအကြောင်းမဲ့အပြစ်ရှာကတိကောက်ဖြစ်အောင်လုပ်နေတာဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒုက္ခသည်တွေနောက်ထပ်တင်းရှောင်မလာရအောင်ကြိုးစားတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်ကိုပိတ်ခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momen ကပြောပါတယ်။ဒါအပြင်မြန်မာစစ်တပ်ကအရင်ကမွတ်စလင်တို့ကိုတိုက်ခိုက်ခဲ့ပြီးမြဲအခုတော့ဗုဒ္ဓဘာသာဝင်ဟိန္ဒူနဲ့တိုင်းရင်းသားတွေကိုပါပစ်မှတ်ထားတိုက်ခိုက်လာတယ်လို့လည်းနိုင်ငံခြားရေးဝန်ကြီး Momen ကဝေဖန်ခဲ့ကြောင်း Times of India သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆရာ UNHCR အထူးတန်တမန်အန်တိုနီနာဂျိုလီကရင်ဂျာဒုက္ခသည်တွေကိုတောက်လျှောက်ကူညီထောက်ပံ့သွားဖို့နဲ့ဒီဒုက္ခသည်တွေနိုင်ငံမဲ့ဖြစ်တာတွေနဲ့အိုးအိမ်ဆန့်ခွာထွက်ပြေးနေရတာကိစ္စတွေအဆုံးသတ်နိုင်ဖို့လိုအပ်တာတွေလှုံ့ဆော်ပေးဖို့အတွက်မြန်မာအစိုးရကိုသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အပီးမှာပဲတိုက်တွန်းပြောကြားလိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရင်းမှုကကိုကျော်အောင်လင်းဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။တောင်းကြနေမနက်ပဲ 6:00-9:00 ထိ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ30/40 48နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ကြတာဖြစ်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွဲရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.